Welcome to the Voice of America in Burmese.
Mingala wakma. VOA American than yet, Natana Sangaguni, January Lana Saddon and Nicha Dabarini, Yabet Radio Yodan, season ago, Washington DC Murogani, Daya Sadin told anybody.ကျွန်တော်တို့အတန်းလင်းစီစဉ်နေကိုလိုင်းတို့မီတာ19 32နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာတော်တာဆင်နိုင်တယ်လို့ VO ရဲ့ website Facebook YouTube စာမျက်နှာတွေကပါအချိန်နဲ့တပြေးညီနာတော်တာဆင်နိုင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီညဘက်အတန်းလင်းစီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ American တောင်ပိုင်း border ဒီနေဆက်လုံခြုံရေးအတွက်ကိုလေချောင်းကနေပါစောင့်ကြည့်ထောက်လှမ်းပြီးတော့ဆောင်ရွက်နေပြီလို့ဒီအမေရိကန်ကာကွယ်ရေးယာယီဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလှစ်လျူရှုထားလို့မရတော့တဲ့အတွက်အာဆီယံအနေနဲ့ဒီမြန်မာကိုတွန်းအားပေးဆောင်ရွက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်တခါမြန်မာနိုင်ငံအေယာဝတီတိုင်းထဲကမြို့နယ်တွေကိုဖြစ်နိုင်ရင်ဒီခရီးမသွားကြဖို့အတွက်ကိုဗြိတိန်နိုင်ငံသားကြီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်အခုလိုမျိုးဒီနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်မှာဖြစ်ပါတယ်ကြီးစုနာတော်တာဆင်ရမယ့်သတင်းပေးပို့ချက်တပုတ်ထဲမှာဆိုရင
်ကျွန်တော်ဒီကျွန်တော်ပြောလို့ရှင်နေအကြောင်းပေါ့ကျွန်တော်ကမဆုံးရှုံးထားရင်များတဲ့အတွက်ကျွန်တော်ကဒီအသားကတော့တက်လည်းမရှိသေးလို့လက်မခံနိုင်တဲ့အကြောင်းပေါ့ကျွန်တော်ရင်ကုန်နေကျွန်တော်ပြန်ရိုက်ပြရ
မြင့်ချမျိုးနဲ့အတွင်းကကလေးစစ်သားစုဆောင်ခံထားရတဲ့အခြေအနေနဲ့ပတ်သက်ပြီးမကြမီပဲအပြည့်စုံကိုတင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကြောပြန်အမေရိကန်သမ္မတအသစ်ဒေါ်နယ်ထရန့်နဲ့ပတ်သက်တဲ့စစ်ကောင်စီရဲ့သဘောထားAA သိမ်းခံထားရတဲ့AA သိမ်းပိုက်ထားတဲ့ရခိုင်ပြည်နယ်တွေကကုန်စည်စီးဆင်းမှုအခြေအနေလာအိုရောက်မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာပါ။အဲ့ဒီနောက်အပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမတ်ဆုမြတ်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာဒီချန်စီယိုကာရာကိုလေကြောင်းကနေလဲဒီကာကွယ်ထောက်လန့်ဆောင်ရွက်နေပြီလို့ဒီကာကွယ်ရေးယာယီဝန်ကြီးကပြောကြားလိုက်ပါတယ်။နေဆက်ချန်စီယိုကာရာအပါအဝင်တောင်ပိုင်းနေဆက်လုံခြုံရေးအတွက်ကိုဒီတပ်ဖွဲ့ဝင်1500ကိုလည်းပန်တဂွန်ကစတင်စေလွှတ်နေပြီဖြစ်ပါတယ်။တောင်ပိုင်းနေဆက်ကိုရောက်ရှိနေပြီဖြစ်တဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်စုစုပေါင်း1500နဲ့အတူစစ်သား1500ကပူးပေါင်းပြီးတော့လုံခြုံရေးတာဝန်တွေကိုယူကြမှာဖြစ်တယ်လို့ဒီယာယီကာကွယ်ရေးဝန်ကြီး Robert Sellers ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်လွတ်ထားတဲ့စစ်သားတွေအနေနဲ့ဒီနေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလုပ်ကိုအကူအညီပေးနိုင်ဖို့နဲ့နေဆက်ချန်စီယိုကာရာကိုအထောက်အကူပြုနိုင်ဖို့ရဟတ်ရင်တွေပြန်တန်းပြီးတော့ဝေဟင်ကနေပါစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ပေးနေတယ်လို့ယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါတည်းမကဆန်ဒီယေဂိုအယ်ပါဆိုနဲ့တက်ကဆက်မြို့တွေမှာထိန်းသိမ်းထားတဲ့ရွှေ့ပြောင်းအခြေချသူ9000ကျော်ကိုအမိပြေလုံခြုံရေးဌာနကနိုင်ငံထဲကနေနှင်ထုတ်နိုင်ရေးအတွက်ကိုလည်းစစ်လေယာဉ်တွေကိုအသုံးပြုမှာဖြစ်ပါတယ်။တောင်ပိုင်းနေဆက်မှာထောက်လှမ်းကင်းလဲဖို့အတွက်အမေရိကန်စစ်တပ် drone တွေကိုလည်းတောင်ပိုင်းကိုပို့ဆောင်ဖို့အသင့်ပြင်ထားသလိုနောက်ထပ်လိုအပ်ရာလာရင်တပ်ဖွဲ့ဝင်တွေကိုတောင်ပိုင်းနေဆက်ကိုထပ်ပြီးပို့ဖို့ရှိတယ်လို့ပန်တဂွန်တာဝန်ရှိသူတွေကပြောပါတယ်။မက္ကဆီကိုနေဆက်ကနေပြီးတော့အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်နေကြသူတွေကြောင့်သမ္မတဒေါ်နယ်ထရမ့်ကဒီတောင်ပိုင်းနေဆက်ဒေသမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးစစ်တပ်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်နေတာဖြစ်ပါတယ်ရှင်။
VOA American အတန်အပါအဝင် American အစိုးရကငွေကြေးထောက်ပံ့ထားတဲ့နိုင်ငံတကာသတင်းမီဒီယာ5ခုရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ USAGM American ကမ္ဘာသတင်းမီဒီယာဌာနကိုဦးဆောင်ဖို့ Conservative သတင်းမီဒီယာစောင့်ကြည့်အဖွဲ့ကိုတည်ထောင်သူ L. Barrent Boozer Fudge ကို American သမ္မတ Donald Trump ကအဆိုပြုလိုက်ပါတယ် Barrent Boozer ဟာသူတည်ထောင်ထားတဲ့မီဒီယာသုတေသနစင်တာရဲ့ဥက္ကဋ္ဌအဖြစ်38နှစ်ကြာလှုပ်ဆောင်ခဲ့ပြီးကမ္ဘာလုံးဆိုင်ရာမီဒီယာအခင်းအကျင်းကိုပုံနှိပ်ထုတ်ဝေမှုအပိုင်းရုပ်သံထုတ်လွှင့်မှုအပိုင်းနဲ့အင်တာနက်အွန်လိုင်းကသတင်းထုတ်ပြန်မှုအပိုင်းတွေမှာသူ့ထက်ပိုပြီးနားလည်တတ်ကြောင်းတဲ့သူမရှိဘူးလို့သမရထရန့်ကသူ့ရဲ့ Truth Social လူမှုကွန်ရက်မှာမနေ့ January 22ရက်ကရေးသားထားပါတယ်။ American ပြည်ထောင်စုရဲ့ကမ္ဘာလုံးဆိုင်ရာမီဒီယာဌာန USAGM ဟာ VOA အပြင်အရှိအလယ်ပိုင်းဒေသဆိုင်ရာအသံလွှင့်ကွန်ရက်လွတ်လပ်တဲ့ဥရောပအသံလွတ်လပ်တဲ့အာရှအသံနဲ့ကျူးဘားအသံလွှင့်ဌာနတွေကိုကြီးကြပ်ကိုခဲ့ရတာဖြစ်ပါတယ်။ VOA American အသံမှာတော့မြန်မာအပါအဝင်အသံလွှင့်နေတဲ့ဘာသာစကားပေါင်း40ကျော်ရှိပြီးအဲ့ဒီသတင်းတွေကိုနားဆင်နေသူစုစုပေါင်းဟာသတင်းတစ်ပတ်ကို326တန်းလောက်ရှိတယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။
အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းလော့စ်အန်ဂျလိစ်ခရိုင်မြောက်ပိုင်းမှာမိထပ်ပြီးတော့လောင်ကျွမ်းနေတဲ့အတွက်ဒေသက3000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့အတွက်အမိန့်ထုတ်ထားပါတယ်ကတ်စတိတ်ရေကန်ကြီးနာကန်ကြီးနာမှာဒီတောင်တန်းဒေသမှာမနေ့တည်းကအရှိန်ပြင်းပြင်းနဲ့မီးလောင်ခဲ့တာမှာနိုင်ပိုင်းအတွင်းမှာပဲဧက9400ထံမှနေမီးလောင်ကျွမ်းခဲ့ပါတယ်လော့စ်အန်ဂျလိစ်ခရိုင်အနောက်ပိုင်းမှာလောင်ကျွမ်းနေတဲ့ပယ်လစ်ဒ်မီးနဲ့ဒီအီဒန်မီးတွေကိုနှိမ့်သက်နိုင်ဖို့အတွက်မီးသက်တွေဆက်လက်စူးစမ်းနေကြချိန်မှာအခုထပ်ပြီးတော့မြောက်ပိုင်းမှာ huge မီးလောင်ကျွမ်းနေတာဖြစ်ပါတယ်ဂျာတာဘရင်းနေမနဲ့အစောပိုင်းမှာမိကို14ရာခိုင်နှုန်းလောက်ထိန်းထားနိုင်ပေမဲ့ဒီကနေ့မှလည်း6တွေ့ပြီးတော့လေပြင်းတိုက်ခတ်မဲ့အခြေအနေကြောင့်မိကူးဆက်ပြန့်နှံ့နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။စနေနေ့ကျရင်တော့အဲ့ဒီဘက်မှာမိုးရွာနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကပြောထားပါတယ်။လော့စ်အန်ဂျလိစ်ခရိုင်တွေကနေရာတော်တော်များများမှာဒီမိုးရေချိန်1စင်တီမီတာလောက်ရွာသွန်းနိုင်ပြီးတော့တချို့နေရာတွေမှာမိုးတိုက်မုန်တိုင်းကျနိုင်တယ်လို့ခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်ခရိုင်မှာဇန်နဝါရီလ9ရက်နေ့ကစတင်လောင်ကျွမ်းခဲ့တဲ့မိကြောင့်28ယောက်ထက်မနည်းသေဆုံးပြီးတော့အဆောက်အဦးနဲ့နေအိမ်ထောင်ထဲချီပျက်စီးခဲ့ပါတယ်။မိလောင်ပျက်စီးထားတဲ့နေရာတွေကိုသမ္မတဒေါ်နယ်ထရန့်နဲ့ပြန်တောက်ကြနေမှာသွားဖို့စီစဉ်ထားပါတယ်ရှင်
။ယူကရိန်းနိုင်ငံတောင်ပိုင်းကဇီပိုရီရီရှားဒေသမှာရုရှားဘက်ကပက်ထင်းဒုံးကျင်နဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်လူတဦးထက်မနည်းသေဆုံးပြီး24ယောက်ဒဏ်ရာရရှိသွားတယ်လို့အဲ့ဒီဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။ဒါအပြင်ရုရှားဘက်က drone နဲ့ပါတိုက်ခိုက်ခဲ့တာကြောင့်စွမ်းအင်ဆက်ယုံတစ်ခုဖျက်ဆီးသွားခဲ့တဲ့အတွက် dial line ပြတ်တောက်ပြီးလူတွေတောင်းနဲ့ချီလျက်စင်မီမရဖြစ်နေတယ်လို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးက Telegram မှာဖော်ပြထားပါတယ်။ Michael Leaf ဒေတာမှာတော့ Ukraine လေကြောင်းရံကာကွယ်ရေးစနစ်ရုရှားဘက်ကပစ်လိုက်တဲ့ drone 6စင်းကိုဖျက်ချနိုင်ခဲ့တဲ့အကြောင်းဒါပေမဲ့ drone တွေကကျလာတဲ့အပျက်စီးအပိုင်းအစတွေကြောင့်အိမ်တွေအများအပြားလည်းထိခိုက်သွားတယ်လို့ပြည်내အုပ်ချုပ်ရေးမှူးက Telegram မှာပြောပါတယ်။အလားတူပဲ Dimpropi stock ဒေတာမှာရုရှားဘက်ကပစ်ခတ်လိုက်တဲ့ drone တွေအများအပြားကို Ukraine စစ်တပ်ကပစ်ချခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီချိန်ထဲမှာပဲရုရှားနဲ့ Ukraine နဲ့ Zap Belgov ဒေတာမှာ Ukraine ရဲ့ drone leasing ကိုရုရှားဘက်ကပစ်ချလိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်။မနေ့ January 22ရက်နေ့တုန်းကတော့ရုရှားသမ္မတ Vladimir Putin အနေနဲ့ Ukraine ကိုတိုက်ခိုက်နေတဲ့အတိတ်ပဲမဲ့စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေအပေါ်တန်ခတ်ပိတ်ဆို့မှုသွင်းကုန်ခွန်တွေနဲ့အခွန်တွေမကြားခင်မှာတိုးမြင့်ကောက်ခံမှုကြုံရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ည၊လိုက်ဒိုမီတာ25 kHz 11803ည၊လိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနီတနူးနေနေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
။ဇန်နဝါရီလ23ရက်ကြာတာပြည်နေညပြည်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အကြေညာပေးနေပါရရှင်။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကိုလျှစ်လျူရှုထားလို့မရတော့တဲ့အတွက်အာဆီယံအနေနဲ့မြန်မာနိုင်ငံကိုတွန်းအားပေးနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံဆွေးနွေးပွဲတစ်ခုမှာဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကကမ္ဘာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့မေးခွန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုဖြေကြားသွားခဲ့တာဖြစ်ပါတယ
် We have a problem in Myanmar. ASEAN has reached this 5-point consensus.
အာဆီယံအဖွဲ့တွေမှာပြဿနာရှိနေတာကမြန်မာနိုင်ငံဖြစ်ပါတယ်။အာဆီယံအဖွဲ့တွေမှာဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးပါပြီ။အခုတော့လူ့ခွင့်ရေးကိစ္စတွေကိုလှည့်လျူရှုထားလို့မရတော့ဘူးဆိုတဲ့မူကိုလက်ကင်ထားပြီးတော့မြန်မာနဲ့ပြင်းပြင်းထန်ထန်တွန်းတွန်းတိုက်တိုက်ထိတွေ့ဆက်ဆံဆောင်ရွက်နေပါတယ်လို့ဒီမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကပြောကြားသွားခဲ့တာပါ။ဇန်နဝါရီလ22ရက်ဗုဒ္ဓဟူးနေ့တရက်ထဲမှာပဲဒီ Davos မှာကျင်းပတဲ့ ASEAN Even Stronger Together ဆိုတဲ့ဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံအကြောင်းကိုထဲထဲဝင်ဝင်ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အရေးကြီးတဲ့အတွက်ကမ္ဘာရေးရာတွေကိုချဉ်းကပ်ရမှာအထူးသတိထားဆောင်ရွက်နေတယ်လို့ဒီမလေးရှားဝန်ကြီးချုပ်ကအဲ့ဒီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံမှာကောင်းမွန်တဲ့အုပ်ချုပ်ရေးမပေါ်ပေါက်ဘူးဆိုရင်အားလုံးရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်နိုင်တာကြောင့်အာဆီယံအနေနဲ့ပြက်ပြက်သားသားယက်တည်ရတယ်ဆိုတာကိုမြန်မာအာဏာပိုင်တွေနားလည်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။အာဆီယံရဲ့ချင်းကပ်မှုဟာဘယ်နိုင်ငံရေးပုံစံတစ်ခုအကောင့်ထဲဖော်ရမယ်ဆိုတာမျိုးအတင်းအကျပ်တိုက်တွန်းတာမျိုးမဟုတ်ဘဲအားလုံးပါဝင်ပြီးတော့ငြိမ်းချမ်းရေးကိုအာမခံတဲ့စနစ်အများပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရေးကြီးတာကအဓိကထားဆွေးနွေးသွားပါတယ်။အာဆီယံနိုင်ငံတွေကြားမှာအုပ်ချုပ်ရေးစနစ်တွေမတူညီကြတာကိုမလေးရှားဝန်ကြီးချုပ်ကထောက်ပြပြီးတော့အားလုံးကိုကိုစားပြုတဲ့ဒီမိုကရေစီဖြစ်နေသမျှဘယ်ပုံစံကျင့်သုံးရမယ်ဆိုပြီးတော့အတင်းအကျပ်ပြဋ္ဌာန်းတာမျိုးလုပ်မှာမဟုတ်ဘူးလို့ဒီဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကဆွေးနွေးသွားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအာဆီယံအတွင်းရေးမှူးချုပ်ဒေါက်တာခိုခင်ဟွန်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းအာဆီယံကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးကိစ္စတွေမှာကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အရေးပါတဲ့အခန်းကဏ္ဍနဲ့မြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်900အကောင့်အထက်ဖော်နိုင်ရေးရှိတို့ဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အာဆီယံအတွင်းမှုချုပ်ရုံးသတင်းထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့နဲ့ဒေတာရင်းပြည်သူတွေအကျိုးအရေးကြီးတဲ့အကြောင်းတွေကိုအလေးနဲ့ဆွေးနွေးခဲ့ကြတယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံဝန်ကြီးချုပ်အောင်ဂျူလီဘီရှော့ဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြေးခဲ့တဲ့နှစ်ဧပြီလကစတင်တာဝန်ထမ်းဆောင်တာပါ။
အေဗရီတိုင်းနဲ့မှာရှိတဲ့မြို့နယ်တွေကိုဗြိတိန်နိုင်ငံသားတွေအနေနဲ့မလိုအပ်ရခီးမသွားကြဖို့အတွက်ဗြိတိန်နိုင်ငံသားရေးဌာနကဒီကနေ့ထောက်ပြန်ပါတယ်။ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့အေဗရီတိုင်းနယ်ကကြံကင်း၊မြန်အောင်၊အင်ကပူ၊လေးမျက်နှာ၊ရေကြီး၊တာပေါင်းပတိန်ဆတဲ့မြို့နယ်တွေကိုမလိုအပ်ရခီးမသွားကြဖို့အတွက်ဗြိတိန်နိုင်ငံသားရေးယုံကခီးသွားအကြံပြုချက်ထောက်ပြန်တာဖြစ်ပါတယ်။အရခတ်တော် AA နဲ့စစ်ကောင်စီတပ်တွေကြားဒီရခိုင်ပြည်နယ်တွေကတိုက်ပွဲတွေဟာအေယာဝတီတိုင်းထိပ်ကူးဆက်ပြန့်နှံ့နေချိန်မှာအေယာဝတီတိုင်းကမြို့နယ်တွေကိုမဖြစ်မနေလိုအပ်လို့တွားရတဲ့ခရီးမဟုတ်ရဲမတွားဖို့အတွက်ကိုဗြိတိန်နိုင်ငံသားရေးယုံကသတိပေးလိုက်တာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့ဇန်နဝါရီလပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးလိန်လူချင်းတရားဝင်ထင်မြန်လက်ထပ်ခွင့်ဥပဒေအသက်ဝင်ပြီဖြစ်တဲ့အတွက်ဘန်ကောက်မြို့ကရာနဲ့ချီတဲ့လိန်လူစုံမဲ့သူဇုံတွေတွေလက်ထပ်ကြပါတယ်။နိုင်ငံတကာမှာရှိတဲ့ထိုင်းတန်ယုံတွေကလည်းလိန်လူချင်းတရားဝင်ထင်မြန်လက်ထပ်ခွင့်နဲ့စတင်လျှောက်ထားနိုင်ပြီလို့ကြေညာထားပါတယ်။ထိုင်းနိုင်ငံကထိုင်ဝမ်နဲ့နီပေါ်ပြီးရင်အရှိတောင်အာရှမှာလိန်လူချင်းလက်ထပ်ခွင့်ရှိတဲ့တတိယနိုင်ငံဖြစ်လာပါတယ်။လက်ထပ်ခွင့်ရှိတဲ့ဥပဒေမူကြမ်းကိုစက်တင်ဘာလ24ရက်နေ့ကတရားဝင်ဥပဒေဖြစ်လာခဲ့ပြီးထိုင်းပြည်မင်းများကအတည်ပြုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။တဲ့နေကိုမဆုမြမွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။ပထမအဆုံးကတော့စစ်ကောင်စီရဲ့သမ္မတထရန့်အစိုးရအပေါ်သဘောထားနဲ့စပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတဖြစ်ကျန်းသစ်စာတင်ဆိုပြီးတာဝန်ထမ်းဆောင်မှုအပေါ်အပြုသဘောဆောင်စွာမြင်မိတဲ့အကြောင်းနဲ့သူ့လက်ထက်မှာနိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုပါတယ်။မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့ကတော့သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ပြည်ထောင်စုသားပထမဆိုတဲ့ဦးစားပေးမူဝါဒအောက်မှာမြန်မာရေးထောက်ခံအားပေးမှုတွေမိမ့်မိန်သွားမလားဆိုပြီးစိုးရိမ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြမှာပါ။
ဇန်နဝါရီလ20ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုပြီးတော့တာဝန်စတင်ထမ်းဆောင်နေတဲ့ဒေါ်နယ်ထရမ့်အစိုးရနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။နိုင်ငံတကာဆက်ဆံရေးကိုကျင့်သုံးတဲ့အခါမှာနိုင်ငံတကာမှာမိဘမပြတ်ဆက်ဆံရေးအပြုသဘောဆောင်တဲ့ကောင်းမွန်တဲ့ဆက်ဆံရေးများဖြစ်ပေါ်လာစေဖို့အလေးထားပါတယ်။အမေရိကန်နိုင်ငံမှမဟုတ်ပါဘူးတခြားနိုင်ငံတွေထဲလည်းမိဘမပြတ်ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးတိုးမြင့်မှုများဆောင်ရွက်ဖို့အမြဲတမ်းအလေးထားဆောင်ရွက်လျက်ရှိပါတယ်။အမေရိကန်နိုင်ငံမှာလည်းသမ္မတအသစ်ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရအနေနဲ့အပြုသဘောဆောင်တဲ့ထင်မြင်ချက်တွေကိုပဲအပြုသဘောဆောင်တဲ့လိုလားချက်တွေကိုပဲကျွန်တော်တို့မြင်မိပါတယ်။တနိုင်ငံဆက်ဆံရေးသည်ပုံမှန်တိုးတက်လာနိုင်မယ်ဆိုတဲ့အကောင်းမြင်တဲ့ရှုမြင်ချက်ကပဲခါပဲရှုမြင်တယ်လို့ပြောဆိုပါတယ်။
လေလာသူတွေကလည်းအမေရိကန်အကျိုးစီးပွားကိုသာဦးစားပေးမဲ့အစိုးရတည့်ရဲ့မူဝါဒတွေအောက်မှာမြန်မာအရေးနဲ့ဒီမိုကရေစီလှုပ်ရှားမှုတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံပေးမှုလျော့လဲသွားနိုင်တယ်လို့ခန့်မှန်းပြောဆိုပါတယ်သမ္မတဒေါ်နယ်ထရမ့်အရင်45ရောက်မြောက်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ပထမသမ္မတတက်တဲ့အချိန်တွေမှာလည်းမြန်မာနိုင်ငံအရေးကိုအလေးထားခဲ့တာမရှိဘူးလို့လေးလာသူတချို့ကဝေဖန်သုံးသပ်ပါတယ်။သမ္မတဂျိုးဘိုင်ဒန်အုပ်ချုပ်ခဲ့တဲ့ကာလအတွင်းအမေရိကန်အစိုးရဟာစစ်ကောင်းဆောင်တဲ့မိသားစုဝင်တွေစစ်တပ်ကိုလက်လက်ထုတ်လုပ်ဖို့ကူညီနေသူတွေလေးရစီတင်သွင်းပေးတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပြစ်ပတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆိုတာတွေပြဋ္ဌာန်းခဲ့ပါတယ်။စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုလက်လက်မဟုတ်တဲ့အကူအညီပေးလိုက်ဖို့တဲ့ထောက်ပံ့ကူညီလိုက်မဲ့ဘာမာအက်ဥပဒေပြဋ္ဌာန်းလိုက်ခဲ့သလိုမြမအရေးကိုအရေးပေးလှုပ်ဆောင်တာတွေလှုပ်ဆောင်ပေးခဲ့ပါတယ်။တချို့နိုင်ငံရေးလေးလာသူတွေကလည်းမြမနိုင်ငံအရေးဟာမ မြန်မာနိုင်ငံအရေးဟာ Republican ရော Democrat ပါပါတီစည်းနှစ်ခုစလုံးကထောက်ခံအားပေးခဲ့တဲ့အစဉ်လာတွေရှိတာကြောင့် American လွှတ်တော်အတွင်းမှာတော့ထောက်ခံအားပေးမှုတိတိတတ်တတ်လျော့သွားဖို့မဖြစ်နိုင်ဘူးလို့မျှော်လင့်နေကြပါတယ်။ဘာပဲဖြစ်ဖြစ်သမ္မတ Donald Trump လက်ထက်မှာမြန်မာအရေးစိတ်ဝင်စားမှုအရင်နဲ့စာရင်လျော့လဲသွားမှာကိုတော့မျှော်လင့်ထားရမယ်လို့နိုင်ငံရေးလှိလာသုံးသပ်သူတူဦးက VOA ကိုပြောပါတယ်။ဒါပေမဲ့လက်ကျုပ်နဲ့ဆက်ဆံရေးချိန်ဝေရှာညရာမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုထည့်သွင်းစဉ်းစားလာနိုင်တယ်လို့သူကသုံးသပ်ပါတယ်
။ဒီနေ့ထမမြန်မာအရေးပေါ်ဘယ်လိုသဘောထားမလဲဆိုတာကိုတော့ပြောရခက်တယ်။တမားကင်းတို့တော့ပမာပြီးပြည်နာရှိတယ်ဘယ်လိုဆိုတာတောင်မှသိချင်မှသိမယ်။သို့တော်အချိုးစီပွားတွေ့ရအမေရိကန်ပထမဆိုတဲ့အချိုးစီပွားတရုတ်တို့ဝါလို့နေရင်ဆိုင်လာလေအဲ့လိုရင်ဆိုင်ရမယ်ရင်ဆိုင်လာမယ်ဆိုတဲ့အကျိုးစီးပွားပေါ်မှာမူတည်ပြီးတော့ဗမာကြီးရဲ့စိတ်နွေပတ်သက်လာတာမျိုးလေရှိအောင်ရှိနိုင်တယ်ဆိုတော့ပြောရခဲ့ပါတယ်နိုင်ငံရေးဝန်ကြီးတောင်ယူတဲ့လူကဘူတောင်းနဲ့ပတ်သက်လို့နော်ကျင်းပါတယ်သဘောထားရှိတယ်ဆိုတော့သူ့အချွေရံနေရဲ့အပေါ်မှာလည်းအတိုင်းအတာတစ်ခုကျတော့မူတည်မိတယ်မှာ
အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတဦးကတော့သမ္မတဒေါ်နယ်ထရပ်ရွေးကောက်ပွဲအလိုက်ရခဲ့တဲ့အကြောင်းကြေညာခဲ့တဲ့ပြီးရတဲ့ level ball အတွင်းကဒီလိုအလိုက်ရတာကိုဝမ်းသာတဲ့အကြောင်းသမ္မတဒေါ်နယ်ထရပ်အစိုးရတဲ့အနေနဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ခံအားပေးနေမယ်လို့ပြောလေကြောင်းဝါရှင်တန်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
။အလိမ်မှာပြောပြသွားတာပါအခုဆက်လက်ပြီးတော့မြင်းကြံမြို့နယ်ကခလေးစစ်သားအကြောင်းပြောပြပေးပါမယ်။မြင်းကြံမြို့နယ်အတွင်းစစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တစ်ဖွဲ့မှအသက်မပြည့်သေးတဲ့ကလေးတွေကိုတပ်သားအဖြစ်လက်ခံထားတယ်လို့ကလေးမိဘတအူးနဲ့ဒေသခံတချို့က VOA ကိုပြောပါတယ်။သက်ဆိုင်ရာတပ်ဖွဲ့ကတော့နယ်မြေအခြေအနေအရအဆင်ပြေတဲ့အချိန်မိဘတွေထံပြန်လွှဲပေးမယ်လို့ပြောပါတယ်။သူတို့ရဲ့လုံခြုံရေးအရာလက်ခံထားတာဖြစ်တယ်လို့ပြောဆိုပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအသက်18နှစ်ပြည့်ပြီးကျမရဲ့ကောင်းတဲ့သူကိုသာတပ်သားအဖြစ်စုဆောင်းဖို့ညွှန်ကြားထားတယ်လို့ပြောဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါပါ
။မန္တလေးတိုင်းမြင်းကြံခရိုင်အတွင်းစစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးတပ်တိုင်ရင်ကိုဘလက်တိုက်ကအဖွဲ့မှာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုလက်ခံထားတယ်ဆိုပြီးဒေသခံကလေးမျိုးပါတယောက်က VOA ကိုပြောပါတယ်။တိုင်ရင်ကိုထဲမှာရောက်နေတဲ့သူသားဟာအသက်15နှစ်ခွဲပဲရှိသေးတဲ့အတွက်မိဘရင်ခွင်နဲ့ပြန်ရောက်စေခြင်းနဲ့အကြောင်းပြောဆိုတာပါ။ဟု
တ်ပြီ။ဒါတော့ဖြေပါတယ်။အဲ့ဒါအပြည့်ကလည်းနှိမ့်စီပေါ့။ငယ်ငယ်လေးနဲ့ဆက်နေရောက်နေရပေါ့။ဟုတ်။ရက်ကလည်းသူတို့တိုက်ခိုက်ရင်းနဲ့တန်းတူးလက်ချက်နဲ့မရှိတော့ဘူးပေါ့။အကြောင်းလို့ဟိုအဲရလည်းကျွန်မချိတ်သိခံထားတာကျဲ။ဒါဒီသားလေးတော့အောက်ထည့်ရှိတာဆိုဒီသားလေးကိုကျွန်မပြန်လို့ဒီမှာပေါ့ဒီကလည်းမသိအောင်ဖိတ်ခေါ်တော့တာဒီကခရယာရင်းကိုလို့ဒီဒင်းကြပါလေအဲ့ဒါကျမအနေနဲ့လည်းဒီကျမကလေးကျမကိုပြန်လို့ခြင်းနေအကြောင်းပေါ့ကျမကမှဆုံးရှုံးထားရင်များတဲ့အတွက်ကလို့မှဒီအသားကတော့တက်လည်းမရှိသေးလို့လက်မခံနိုင်တဲ့အကြောင်းပေါ့ကျမရင်းကိုနဲ့ကျမပြန်ရိုက်ပြရ
ညင်းကြံခရယာတက်ရင်ကိုဘလက်တိုက်ကအဖွဲတက်ဖွဲကောင်းဆောင်မိုက်ခဲကတော့စစ်တပ်ရဲ့လူသစ်စုဆောင်းမှုတွေကနေတင်းရှောင်သူတွေနဲ့ချိတ်ချောက်ခံထားရသူတွေကိုကာကွယ်ဖို့လူငယ်တွေကိုလက်ခံထားတဲ့အကြောင်းနဲ့မိဘလက်ထဲပြန်ပို့ဖို့ဆိုတာနည်းမြေအခြေအနေပေါ်မူတည်တဲ့အကြောင်း VOA ကိုပြောပါတယ
်ကျွန်တော်တို့ရှိရဗျာဟုတ်ရှိရဆိုတာကျွန်တော်တို့ဆိုတော့လက်ရှိလောလောဆယ်နေထားတခုမှာသက္ကသရဲ့ချိတ်ချောက်ခြင်းပေါ်တော့အဲခံရတယ်ပေါ့နော်ပြီးလို့ချင်းဒီပေါ်ဒါဆဲဘူးပေါ့နော်ပေါ်ဒါဆဲမှာကြောက်တဲ့လူတွေတော့ကျွန်တော်တို့ကတီးကြလက်ခံထားတာပါအဲမိဘတွေကပြန်လာခုံးမယ်ဆိုတာနေမေချင်းနေရတော့မူတည်ပါတယ်နေမေချင်းနေရမူတည်တယ်ဆိုတာကဟိုတော့ဒီကျွန်တော်တို့ဘက်ကစုမှုသွားတဲ့အနေထားတစ်ခုဆိုရင်တော့ကျွန်တော်တို့ပြန်ထည့်ပေးမှုရှိပါတယ်အားလုံးကိုတင်နေပြရာဌာနချုပ်စခန်းမယ်လीနော
်တရင်ကိုအနေနဲ့စစ်ပညာသင်ကြားပေးတဲ့ကလေးငယ်တွေကိုရှေ့တန်းစစ်မျက်နှာပြင်ပို့မှာမဟုတ်ဘဲနောက်တန်းမှာသာရုံးကိစ္စတွေလှုပ်ဆောင်ခိုင်းတယ်လို့လည်းတပ်ဖွဲ့ခေါင်းဆောင်မိုက်ခဲကပြောပါတယ်လာရောက်ခေါ်ဆောင်တဲ့မိဘတွေလက်ထဲကလေးငယ်တွေပြန်ပို့ပေးကြတာတွေရှိတယ်လို့လည်းပြောပါတယ်ဒေသခံတချို့ကတော့ Black Tiger အဖွဲ့မှာအသက်မပြည့်သေးတဲ့တပ်ဖွဲ့ဝင်တချို့ကိုရှေ့တန်းစစ်မျက်နှာပြင်ခေါ်ဆောင်တာတွေရှိတယ်လို့ပြောဆိုပြီးတပ်ဖွဲ့တွေကနေထွက်ခွင့်မရလို့ထွက်ပြေးကြတဲ့သူတွေလည်းရှိတယ်လို့ဆွဆွဲပြောဆိုပါတယ်။တိုင်ရင်ကိုအနေနဲ့စစ်တပ်စိုးမိုးနေပြီမဟုတ်ဘဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးထားတဲ့ဒေသကအသက်မပြည့်သေးတဲ့ကလေးငယ်တွေကိုပါတပ်သားတစ်အဖြစ်လက်ခံထားတယ်ဆိုပြီးညင်းကြံဒေသခံတယောက်ကလည်းပြောပါတယ်
ဒီမြင်းမြန်ဘလက်တိုက်ကရင်ကူလက်ခံတယ်ဆိုတော့ကျွန်တော်တနေ့လုံးပြီရပါဘူးကျွန်တော်မြင်းမြန်တနေ့လုံးမြို့ပေါ်လိုမျိုးပေါ့နော်တခြားတို့ထိုင်းကျောင်းနေနေလိုမျိုးပြီရပါဘူးနော်56လေးတွေဖတ်ပြလာတဲ့အထိကျွန်တော်တို့ကနည်းနည်းလက်ခံရရကြအဲ့လိုပုံပဲနဲ့ဒီတော်တော်လိုင်းရက်တည်းဒီစုမှုထားတဲ့ဒီခြေရွာဘက်ဒီမှာပေါ့နော်က တော့ဗတ်ဒီမှာကြတော့အဲ့လိုကလေးလေးအဲ့ဒီလေးတွေကကြတော့ဘေးပေါ်တာမဆွဲဘူးအနေကဘွက်တဲ့ကလေးတွေငယ်လို့နဲ့သူအသက်ရွယ်နဲ့အဲဒါသူ့လိုက်ပြောတဲ့စစ်တင်နာပေါ့စစ်တင်နာပါနဲ့လိုက်လုံနိုင်ကိုခဲရင်းနဲ့အဲ့လိုမလို့မလို့နဲ့အိုးနေပါအောင်ဆိုတော့ဒါဟိုသူနေကံဘွက်တွေကတားတာဘလက်လိုက်ကတာမခေါ်ဘူးဆိုရင်သူတို့ကသွားမှာမဟုတ်တက်မပြည့်ရတဲ့
တချို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတော့ဆွေမျိုးသားချင်းတွေကကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်လို့မျိုးပေါ်မှာနေထိုင်မယ်ဆိုရင်အသက်အန္တရာယ်ချင်းချောက်ခံရမှာဆိုရင်လို့အသက်မပြည့်သေးတဲ့ကလေးငယ်တချို့ကိုခေါ်ဆောင်ထားတာလို့ပြောပါရယ်ကာကွယ်ရေးတပ်ဖွဲ့မှာခေါ်ဆောင်ထားပေမဲ့ဒီလူငယ်တွေကိုစစ်တင်နှံပေးတာမရှိဘူးလို့ညင်းဆိုပါရယ်အပြန်အလှန်ဆွဆွဲချက်တွေညင်းဆိုချက်တွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါရယ်မျိုးသားညီညွတ်ရေးအစိုးရ UNGI ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူကိုနေဖုံးလကတော့စစ်ကောင်စီကိုလက်နက်ကင်တိုက်တဲ့တပ်ဖွဲ့တွေထဲမှာအသက်16နှစ်ပြည့်ပြီးကျမကြီးကောင်းမွန်သူပြစ်မှုကင်းရှင်းသူဖြစ်ရမယ်လို့ညွှန်ကြားထားတဲ့အကြောင်း VOA ကိုပြောပါတယ်
။ကာကွယ်ရေးဝန်ကြီးဌာနရဲ့ဒီတပ်သားတွေစုဆောင်ရေးမူဝါဒမှာကျွန်တော်တို့အသက်16နှစ်ပြည့်ပြီးသူဖြစ်ရမယ်။နောက်ပြီးစစ်မှုတိုင်းအလုံးလောက်တဲ့ကျမကြီးအခြေအနေရှိရမယ်။နောက်ရာဇဝတ်မှုကင်းရှင်းသူဖြစ်ရမယ်စသဖြင့်ပေါ့နော်။အဲဒီလိုမျိုးအချက်အလက်တွေရှိပါတယ်။ဒီအချက်အလက်တွေနဲ့ကိုက်ညီမှသာလေကျွန်တော်တို့တပ်သားတွေဖြစ်ကျွန်တော်တို့ပါဝင်권ရှိတာဖြစ်ပါလေဗျ။เนาะအဲ့တို့ကြောင့်မလို့ဒီလိုမျိုးအသက်16နှစ်မပြည့်သေးတဲ့ကလေးသူငယ်တွေကိုကျွန်တော်တို့တပ်သားတွေအဖြစ်စုဆောင်လို့မရဘူး။အဲဒီစစ်တင်တာလည်းပေးလို့မရပါဘူးဗျ
။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုတာတွေပပျောက်ဖို့အတွက်2012ခုနှစ်မှာတာဝန်ယူခဲ့တဲ့တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ကုလသမဂ္ဂနဲ့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇွန်လကထုတ်ပြန်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ကလေးငယ်များနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာမြန်မာစစ်တပ်နဲ့လက်ကြားဆောင်တပ်တွေအပါအဝင်လက်နက်ကန်ပဋိပက္ခကြားမှာရာနဲ့ချီတဲ့ကလေးငယ်တွေအသက်မပြည့်ပဲစစ်သားအဖြစ်ခိုင်းစေခံနေရဆဲဖြစ်တဲ့အကြောင်းဖော်ပြခဲ့ပါတယ်စစ်ကောင်စီကတော့ကုလသမဂ္ဂအစီရင်ခံစာပါဖော်ပြချက်တွေဟာချက်ကားထားတာဖြစ်ပြီးမဟုတ်မှန်ဘူးဆိုပြီးညှင်းဆိုခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကကုန်းစည်စီစဉ်မှုအခြေအနေကိုတင်ပြပါမယ်ရခိုင်ပြည်နယ်မှာဒကြောပြန်တိုက်ပွဲတွေစတင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိရခိုင်ပြည်တွင်းတရားဝင်ကုန်းစည်စီစဉ်မှုတွေရပ်တန့်နေဆဲဖြစ်ပြီးကုန်းစည်ရှားပါးတာတွေကိုစိမ့်နှုံအစမတန်မြင့်တက်တာတွေကိုဒေသခံတွေခံရတာလာပေါင်းများစွာရှိပြီးဖြစ်ပါတယ်ဒီအပိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကအခြေခံစားကုန်တချို့ဝင်ရောက်လာပေမဲ့လည်းစားဝတ်နေရေးအခက်အခဲတွေကတော့ကြုံနေရဆဲပဲလို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါ
ရခိုင်ပြည်နယ်ဟာဒေသတွင်းအခြေခံစားသောက်ကုန်တွေအတွေ့ပြည်မကိုအဓိကမှီခိုနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးတကြော့ပြန်တိုက်ပွဲစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိရခိုင်ပြည်တွင်းကုန်စည်စီးဆင်းမှုတွေအလုံးကိုစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။ဒါကြောင့်လည်းပြည်နယ်အတွင်းမှာကုန်ပစ္စည်းရှားပါးတာတွေနဲ့ကုန်စည်နှုန်းအဆမတန်မြင့်တက်တာတွေကိုဒေသခံတွေလမ်းနဲ့ချီရင်ဆိုင်နေကြပါတယ်။ဒါပေမဲ့လည်းဒီလတွေအတွင်းကုန်တဲ့တချို့ကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကအခြေခံစားသောက်ကုန်တချို့ကိုလမ်းကြောင်းအမျိုးမျိုးနဲ့တင်ပို့ခဲ့ကြပါတယ်။ဈေးနှုန်းတွေလည်းအရင်နဲ့စာရင်အနည်းငယ်ဈေးကျလာတဲ့အကြောင်းရခိုင်ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ
်။အခုနောက်ပိုင်းကျတော့ဘယ်လိုမျိုးဖြစ်နေလဲဆိုလို့ရှိရင်ဒီဖက်မှာကဟိုဟာဒီတလားအတိုးအတွင်းပေါ့နော်ဒီတလားအတိုးအတွင်းဟိုဟာလောက်မှာဒီအခြေခံစားသောက်ကုန်တွေကဒီဟိုဈေးနှုန်းတွေတချို့ကုန်စည်ရင်းတွေဆိုလို့ရှိရင်ကျဆင်းတဲ့ဟာတွေရှိတယ်ပေါ့နော်ဥမာဘယ်လိုမျိုးဟာတွေလဲဆိုလို့ရှိရင်အရှုံမုံတို့ဟိုကျက်သွင်းနေတို့ပေါ့နော်ကျက်သွင်းဖြူတို့အမေနောက်ပြီးတော့ဒီဂျင်းတို့ပေါ့နော်အဲ့လိုဟာမျိုးတွေဆိုလို့ရှိရင်လည်းဒီဈေးနှုန်းတွေကကျားနေတဲ့ဟာတွေရှိရယ်ပေါ့နော်ဒါပေမဲ့လည်းဟိုဟာအာဒီတပိတ်တာက2000 3000အဲ့လိုဟာမျိုးလောက်တော့ကြတယ်ပေါ့နော်အဲ့လိုဟာမျိုးတွေရှိရယ
်ကုန်စည်နှုန်းကျဆင်းလာတယ်ဆိုပေမဲ့အခြေခံစားသောက်ကုန်တချို့လောက်သာကျဆင်းလာတာဖြစ်ပြီးဈေးဝါးနဲ့တခြားပစ္စည်းတွေဈေးနှုန်းတွေကတော့ဆက်လက်မြင့်တက်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒါပြင်အလုတ်ကန်ခွင်လန်းတွေလည်းရှားပါနေတဲ့အကြောင်းဒေသခံတွေရက်တည်ရက်ဆက်လက်ခက်ခဲနေကြဆဲဖြစ်တယ်လို့သူကဆက်ပြောပါတယ
်အာဒီအခြေခံဟိုလက်လုံးလက်စားတွေအနေနဲ့ရောဒီပြလို့ရှိရင်လည်းဒီလူလက်တန်းစားအနေနဲ့ရောပေါ့နော်ဒီကုန်စည်နှုန်းတွေကအဲလိုမျိုးဟိုကျဆင်းတဲ့အပိုင်းကိုမရောက်သေးတဲ့အတွက်ကြောင့်မို့လို့အခက်ခဲကတော့ဟိုရှိနေကြတယ်သူတို့လေးတွေပါအဲပြီးလို့ရှိရင်လည်းဒီဥမာဘယ်လိုမျိုးအခက်ခဲတွေဆိုလို့ရှိရင်လည်းဒီအခြေခံထိမှန်မှတခါဒီဟိုဒီအမျိုးသားမရှိပဲအိမ်ထောင် Uzi lone de anutami in town zude solution in la bobido elo hamune solution a kekega bobido pietebo.
Leshimaro, Nezek on the Lanyang Shire, Budia Mondo Abawin, Yakin Dinega, Mune Sali Munego, Arakata do Ega, think by Tejong Tabare, Dabi Mele, Digne at T, Nezek on the Lanyang de Win Pulin and Yemishi de Babu. Yakin Dine dwell low at the chicken, Sada Gonugo, Yakin Dine, Indian Nangan with Pite, Indian, Bangladesh Nangan Riga, Kaka Kaka, Tinthuni as a Pite Jong, Yakin Gonda de Yoga Virigo, Kulupioare.
Conjecture at Amya really. Being Lanchi de Galata, a general, Katira, and Yajiba, and Yosumabe, General or Pizzina, Lanchi de Go, Chom Wizzine, Alos in the Pidu Rule, Tarada, Tongyame, Gondi Rule, or Tarada, Key Dola, Loyarabo.
Arakata do Egaro to do Tencho Nemirima, Ocho Y Long and Rine. Pidu and Samu Long and Rigo, Low Sound Navy Lo, Pioso Tabi Mele, Data Drink on the Sisim Mune, Nezekondo, Echin and Patabiro, the Zonia Topian Tara Maduicia de Babu, Dabi and Lenakai Taipuere, Ninechi Jalare, Yakin Pine, Siwaiha, Lepa Mu, Loma, Machida Long Niba, Jetan Yasubi, Kula Damga, Puesidega, began at Nico Manga Pioso Tabare, Pedipa Sabi Jala Mesu, Yetaka and Pidu Natanjo, and that be Simon and the Yashini de Lule, Kula Damga, Puesidega, the deep Pioso Tabare, come ya.
Kusan Job Pyopya Dwaraba, Celebido, Lao Yao Myama Alok Tamari Achinigo Tin Pyopya Ba Me. Lao Naingan Go Yao Ni De Myama Naingan Da Re Kain Saung Tha De Ni Thai Ngwin Sa Au Niya Ma Smart Card Tin Ne Shwe Titiyan Auchoe Yi Thana Ga Ma Ja Kin Ba Be Sa Thu Pe Twa Bo Shi Ni Ba De. Lao Naingan Ma Ja Phyan Lu Kho De Online Ngwe Le Kain Ni Go Nain Nain Shin Lin Ni De Tchin Ne Ma Be. Naingan Ja La Shwe Pyaung Alok Tamari Ne Lungan in a madan a chalet de gulago, soyaga, po, be, seized labare, di jow, the rimpi butara guru, kuyaning up your mama.
Tune the gubi on a laumashi and yama power, and another lodomarigo, digital, nina, chalet, de, tain si tara, smugger de, piaulet, to bebo, lao shri rigan de, da, ucho ybanga, piercene de elu, lao yam yamanang and dariga, piobare, yanga duro, to be tara, yai ni tango, niama, sato, piobare. Daga Japchanu call it online willing kindigo, Nenin and a Sasa Nainelu, Mimashi Bell of Matachuga, Tunda Bare, Lao Shridrigan, Dizaga, Yanachi, Sato Yine, online with Jiline, Durego, Lao Zuyaga, Pigare, Yabindama, Panzige Bare, Engamon Sachang and Durego, Panzige, Elu, Jinagera, Yamananga, Chu, Lepa Nain Delu, Laoya, Mariga, Kamamare, A goose market, the Pyoma season, Ale, the Japchan, Nene, and Sasa Nainelu.
ลาวยอมมานักงานด้านอุกาวิวิโกเปียวบาร์เอ่อประเทศตะเลกาตาโลเอลโลจาเพียนมาเลดิโกติโรอาเปียนตุโรประเทศโกมามงเตบิโรอาชิเนมหานาเรชิเดตุโรเอลโลเนียมาตุโรมติฮาเรเนียโกเวนซีเดเนียโกชิเนชิมาโบโนอะคูเยเปียงเลชิโนโลชิเนดาเมอะดิบิซาเรเปียงเลชิโนโลชิเนจาเรซีบาฮายายีเทนคุนเอโลลาฮาโกมาเยโนมาตุชิโนโลกาอุกายันโลโกอะตาอามงะซะเมตะโลปูมาโย
ແລະຢູ່ຢ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕຈາກໂຕຍຍ້ານລາວຍ້ອນມີໂຕຕິດໃນໂຕ ာဏာသိမ်းပြီးတဲ့နောက်လာအိုနိုင်ငံမှာတရားမဝင်အလုပ်သွားလုပ်တဲ့မြန်မာတွေပိုပြီးတော့များလာပါတယ်။ကြားဖြတ်လုပ်ငန်းတွေမှာလုံနေသူတွေရှိနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါတယ်။အများစုကရှူထရီကန်ဒေသထဲမှာရရအလုပ်ကိုလုပ်ကြကြောင်းမြန်မာနိုင်ငံသားတို့ကပြောပါတယ်။ဒါတ
ော့အဆင်တော့တည်ယုံရှိတယ်လို့မတည်ယုံနဲ့ရှိတယ်။အဲဒါကတော့များပါဖြင့်ဒီဟိုမှာကဲလိုက်တယ်ဒီဖြစ်တဲ့အရောင်းဝယ်ဝယ်ဆိုပြီးဒါမှမဟုတ်ရင်အလိုရှားနေသားသမားတွေအလိုလူတွေရဲ့ကျတော့အနေနဲ့ရှိမယ်။များသောအပြင်ကစောင့်လို့ရေးပိုင်းမှာကျွန်တော်တို့တည်ယုံပိုင်းကုမ္ပဏီတွေကတော့ညာ
တယ်။တယုဆိုးရဟာအွန်လိုင်းငွေလင်ကိုင်းတွေကိုဖမ်းဆီးပေးဖို့အတွက်အင်းဒီဂျန်ထိုင်းလာအိုနဲ့မြန်မာနိုင်ငံတွေကိုပို့ပြီးတော့ဖိအားပေးနေတယ်လို့သတင်းတွေကရေးသားကြပါတယ်။မြန်မာနဲ့ထိုင်းနိုင်ငံလည်းအခုရက်ထဲမှာဒီကိစ္စတွေကိုနီးနီးကပ်ကပ်ဆွေးနွေးနေပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်မြန်မာစစ်ကောင်စီကတော့သူတို့တရုတ်ကိုလွှဲပြောင်းပေးခဲ့တဲ့အွန်လိုင်းရာဇဝတ်သား 9,000 ကျော်ရှိတယ်လို့အခုလ21ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ထိုင်းကတော့မြန်မာနဲ့ကပ်နေတဲ့နယ်စပ်မှာလူကုန်ကူးမှုတွေအွန်လိုင်းရာဇဝတ်ခိုင်းတွေကိုရှင်းလင်းဖို့လုံခြုံရေးကိုအထူးတင်းကျပ်ပြီးလူနေအိမ်တွေအထိလိုက်လံစစ်ဆေးနေပါတယ် ဒေသရဲလူကုန်ကူးတိုက်ဖျက်ရေးအဖွဲ့တွေရဲ့အစည်းအခမ်းအရထောင်နဲ့ချီတဲ့အာဆတ်နိုင်ငံသားတွေအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာခိုင်းစေခံရပြီးတော့အများစုဟာမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံကရာဇဝတ်ဂိုင်းတွေလက်ထဲမှာဖမ်းဆီးခိုင်းစေခံရတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါ VOA ရဲ့ကြာသပတေးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုဆက်လက်တင်ပြနေပါတယ်မကြမီပါပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ
် VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ကြာသပတေးနေ့ညပက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပိုင်းနဲ့တည်းထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပါအောင်မယ်အခုပထမအဆုံးကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဇူချင်းတို့ရဲ့နောက်ခံသမိုင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်မြန်မာခေတ်ချင်းနိုင်ငံရေးအရှုပ်အထွေးတွေကိုနားလည်သဘောပေါက်ဖို့အတွက်ရှည်လျားလျတဲ့ဇူချင်းသမိုင်းကိုဥအောင်ခင်ကရေးသားတင်ပြထားပါတယ
်ချင်းပြည်နယ်မှာအခုဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလွန်ရှုပ်ထွေးတဲ့ပြဿနာအဖြစ်ရှုမြင်နေကြတာများပါတယ်ဒါပေမဲ့ချင်းပြည်နယ်ရဲ့နောက်ခံသမိုင်းကြောင်းကိုကြည့်ပြီးလက်ရှိအခြေအနေကိုတိုးတက်မှုလို့ယူဆသူတွေလည်းရှိပါသေး။ဒါကြောင့်မျက်မှောက်ခေတ်ကိုပိုပြီးနားလည်နိုင်ဖို့ချင်းတိုင်းရင်းသားရဲ့နောက်ခံသမိုင်းကိုအရင်ဆုံးတင်ပြပေးရစေ။ဗမာကချင်းလို့ခေါ်ပြီးဘင်္ဂလီကကူကီ၊ရခိုင်ကခရိုင်၊အင်္ဂလိပ်ကလူရှိုင်းလို့ခေါ်တဲ့လူမျိုးဟာသူတို့ကိုသူတို့ဇိုလို့ခေါ်ကြောင်းဇိုပညာရှင်ဒေါက်တာဘွန်ဆွန်းကရှင်းပြထားပါသေး။ကွယ်လွန်သူဒေါက်တာဘွန်ဆွန်းရေးသားပြုစုတဲ့ဇိုသမိုင်းစာအုပ်ကိုမီဇိုရမ်ပြည်နယ်အိုက်ဇွန်မြို့မှာ1986ခုနှစ်ကအင်္ဂလိပ်ဘာသာနဲ့ထောက်ဝေတာမှုအနည်း40နီးပါးရှိနေပါပြီ။ချင်းဆိုတဲ့ဝေါ်ဟာရဟာဇိုစကားမဟုတ်ဘဲဇိုလူမျိုးကိုအပြင်လူကခေါ်တဲ့စကားသာဖြစ်တယ်လို့ဆိုပါတယ်။ဇိုဘာသာစကားဟာတိဘက်မြန်မာအုပ်စုဝင်မှာပါဝင်ပါတယ်။တရုတ်ပြည်အနောက်ပိုင်းကန်ဆုနယ်ရှမ်းစီဒေသကအနောက်တောင်ဘက်ကိုတပြေးပြေးရွှေ့ပြောင်းလာကြတဲ့မျိုးနွယ်စုတွေထဲမှာဇိုလူမျိုးလည်းပါဝင်ပါတယ်။ဒါကြောင့်လွန်ခဲ့တဲ့အနှစ်2000လောက်ကမြန်မာပြည်ထဲဝင်လာတဲ့ဇိုမျိုးနွယ်စုဟာချင်းတွင်းနဲ့အေယာဝတီမြစ်စုံတွေ့ရာမြဝန်းဒေသမှာအခြေချပွဲရှိတယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါတယ်။ပမာတဲ့ဇောပြည်မြမပြည်တဲ့ဝင်လာသူတွေထဲမှာဇိုမျိုးနွယ်စုလည်းပါဝင်ပါတယ်။ဒါကြောင့်ဗမာတွေဝင်မလာမိကတည်းကဇိုမျိုးနွယ်စုဟာစကိုင်းနဲ့မုံရွာအကြားမှာအခြေချပြီးဇိုဘရင်နိုင်ငံကိုတည်ဆောက်နေလို့ဆိုပါတယ်။ကိုရစုမှယူနန်ဘရင်ရဲ့နန်ချောက်တက်တွေပြူမြို့တော်ဟန်လင်းကိုဖျက်ဆီးချိန်မှာဇိုဘရင်နိုင်ငံကိုပါဖျက်ဆီးသွားတယ်လို့ဆိုပါတယ်။မုံရွာမြို့နယ်ကချင်းဖရားလို့ခေါ်တဲ့စတုံးပင်မြင့်ကြောက်တုံးဟာဇိုဘရင်နိုင်ငံရှိခဲ့ကြောင်းတက်တည်ပြနေပါတယ်တဲ့။စကိုင်းနားမှာချင်းရွာလို့ခေါ်တဲ့အရက်လည်းရှိပါတယ်။ဇိုဘရင်နိုင်ငံပျက်စီးသွားတဲ့အခါဇိုမျိုးနွယ်စုဟာချင်းတွင်းမြစ်ကိုပြတ်ကျော်ပြီးကလေးကပေါ်မြစ်တာနဲ့ရောနယ်မှာအခြေချကြပါတယ်။ချင်းတွင်းမြစ်နောက်ဘက်ဒေသကိုရွှေ့ပြောင်းသွားကြတဲ့ဇိုမျိုးနွယ်စုဟာမြေလူရင်းပဋိပက္ခပြစ်ကြပါတယ်။ဇိုအုပ်စုရင်းရင်းဖြစ်ပွားတဲ့စစ်ပွဲတွေဟာ16ရာစုနဲ့18ရာစုမှာအပြင်းထန်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်နိုင်လိမ့်မယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါလေ။အင်္ဂလိပ်မြန်မာပထမစစ်ပွဲဖြစ်တဲ့1824မှာမနီပူအခြေစိုက်ဗမာတွေကိုအင်္ဂလိပ်ကတိုက်ထုတ်ပြီးကျူးကျော်လာတဲ့အတွက်ပလက်ဝါကိုလက်လွတ်လိုက်ရပါတယ်။အင်္ဂလိပ်မလာခင်ကမနီပူတောင်တန်းမှာဇိုနဲ့နာဂမျိုးနွယ်စုတွေနေထိုင်ပါတယ်။ကဘောဂျိုင်ဟွမ်ကိုတော့မနီပူနဲ့ဗမာတစ်လက်စီကြီးစိုးကြပါတယ်။ရခိုင်ဒေသကိုအင်္ဂလိပ်သိမ်းတဲ့အခါမှာကဘောဂျိုင်ဟွမ်ကိုခွဲခြမ်းပြီးနေနမိတ်တတ်မှတ်လိုက်တဲ့အတွက်အိန္ဒိယအခြေစိုက်ဇိုနဲ့မြန်မာအခြေစိုက်ဇိုဆိုပြီးနှစ်ချမ်းကွဲသွားပါတယ်။1826က1894အထိအနှစ်80နီးပါဇိုမျိုးနွယ်စုကအင်္ဂလိပ်အုပ်စိုးမှုကိုစန့်ကျင်ခဲ့ကြောင်းဆရာဘွန်ထွန်းကအသေးစိတ်မှတ်တမ်းတင်ထားပါတယ်။ ဒီဘောမင်းနန်းချခံရပြီးတဲ့နောက်ပုံကန်ထကြွတဲ့ရွှေချိုးပြူမင်းလောင်းဟာဇိုးနယ်မြေမှာခေါ်လွန်ရပါတယ်။အင်္ဂလိပ်ကဘယ်လောက်ပဲအကြက်ကန်ကန်ရွှေချိုးပြူကိုဇိုးတွေကကာကွယ်စောင့်ရှောက်ထားပါတယ်။မိမိသဘောအလျောက်အညံ့ခံလိုက်လို့ရွှေချိုးပြူကျိုးတန်ခံလိုက်ရတာလို့ဆရာဘွန်ဆွန်းကဆိုပါတယ်။ခင်မီလက်နဲ့ရှိတဲ့အင်္ဂလိပ်တပ်ကအပြင်းအထန်ထုံးစစ်ဆင်တော့မှဇိုးတော်လိုင်းအုပ်စု1894မှာအညံ့ခံလိုက်ပါတယ်ဇိုးမျိုးနွယ်စု12စုရှိကတနတ်အလက်ပေါင်း1000ကျော်တင်းစီရမိတယ်လို့ဆိုပါတယ်1900ပြည့်လွန်နှစ်လောက်ကတည်းကဇိုးလူမျိုးကိုအင်္ဂလိပ်ကစစ်မှုထမ်းခိုင်းပါတယ်ဆီယန်ဆန်းသဘုံနဲ့ဇိုးသဘုံနှင်းနှင်းရေးမှလည်းဇိုးစစ်သားကိုပဲသုံးပါတယ်အင်္ဂလိပ်လက်ထက်မှာဇိုးတွေတိုးတက်လာပါတယ်အင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုတိုက်ခိုက်တဲ့ဇိုးအုပ်စုရှိတယ်လို့ဂျပန်နဲ့လက်တွဲတဲ့ဇိုးအုပ်စုလည်းရှိပါတယ်။1943မှာဂျပန်ကမြန်မာပြည်ကိုလွတ်လပ်ရေးပေးတော့ဇိုးဒေသလည်းလွတ်လပ်တဲ့သမ္မတနိုင်ငံဖြစ်လာပါတယ်။ဂျပန်တပ်ရဲ့ဖိနှိပ်မှုကိုမခံနိုင်တဲ့ဇိုးလူမျိုးစုဟာ1943စက်တင်ဘာမှာချင်းလွတ်လပ်ရေးတပ်ကိုဖွဲ့စည်းပြီးဂျပန်တော်လှန်ရေးကိုအတိအလင်းဆင်နွှဲပါတယ်။ဒါကြောင့်ဂျပန်ကိုတော်လှန်ရမှာဇိုးချင်းတပ်ဟာဗမာစစ်တပ်တဲ့6လစောပါတယ်။ဇိုးဒေသဟာဗမာလက်အောက်ခံတခါမှမဖြစ်ခဲ့ဘူးပါဘူး။မြန်မာဘက်ကဇိုးကိုအရှိဇိုးလို့ခေါ်ပြီးအိန္ဒိယဘက်ကဇိုးကိုတော့အနောက်ဇိုးလို့ဆရာပွန်ဆွန်းကအမည်ပေးထားပါတယ်။ဘာသာစကားတူပြီးဒေသလိုက်ဇိုးစကားအမျိုးမျိုးပြောနေကြတာမို့အရှိဇိုးဟာမြန်မာစကားပြောတာများပြီးစင်ရင်ထုံးဖွဲ့မှုမှလည်းမြန်မာဆန်တယ်လို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယပြည်တိုးတက်လာတာနဲ့အတူအနောက်ဇိုဟာတိုးတက်ဖွံ့ဖြိုးပြီးအရှေ့ဇိုကတော့ဗမာစစ်တပ်ဂျန်ကိုခံရင်အမျိုးမျိုးဒုက္ခရောက်နေကြတာအခုတည်းတည်းပါပဲ။ဘုံရန်သူကိုနှိမ်နှင်းရင်းနှိုးချတက်ကြွလာတာတွေဇိုသမိုင်းမှရှိခဲ့တာမို့သမိုင်းတစ်ခေတ်ပြန်ပစ်လိုက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဟုတ်ကောင်ခင်မြန်မာအရေး30ချက်အစီအစဉ်အပြီးမှာတော့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ် TB ရောဂါကူးစက်မှု short ချရင်းနဲ့ပပျောက်ရင်းအတွဲတာဝန်ယူမှုတာဝန်ခံမှုရှိကြဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်ဒီအကြောင်းကို Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်ပြည်သူ့ကျန်းမာရေး Foundation အလုံးအမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမဲကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
โอเคดร.ติมองทรีอมยาปูตีเดดร.ทรีเซมันครับเราทีวีโยคะနောက်ဆုံးအချိန်တွေကိုပြောခဲ့တာမှာပြီးခဲ့တဲ့ဘတ်တွေတုန်းကတော့ဆရာကြီးဒီကုသက်သိဆုံးမှုများနေသေးတာနောက်ဖြစ်လာရင်ဘယ်လိုလက္ခဏာပြတာ ਨੇ ပြီးတော့ငုတ်ရှိုးနဲ့ဆေးရင်ပါတီဗီစင်ခေါ်ချက်ကြီးတာနောက်ကာကွယ်ရေးပူပေါင်းဆောင်ရွက်ဖို့လိုနေသေးတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီတီဗီယောဂါ short ချပပျောက်ရေးအတွက်ပေါ့เนาะတာဝန်ရှိတာတွေကိုဆက်ဆွေးနွေးမှာမို့ဘာကနေစရှင်းပြကြရလဲဆရာ
ကြီးဒီနောက်တစ်ချက်ကျွန်တော်ပြောချင်တာကဟိုလူနာတွေပိုတိုင်းကလည်းကျွန်တော်ပေါ်ဝင်ပြုံးမှုရှိရမယ်ဆိုတဲ့အပြင်ဒီ TV ယောဂဖြစ်နေတဲ့လူနာတွေကိုကျွန်တော်တို့ကကြောက်တင်းသွားအောင်ဆောင်ရွက်ပေးဖို့အာလူအခွင့်အရေးမှာဟိုကျန်းမာရေးအခွင့်အရေးရှိတယ်ပညာရေးအခွင့်အရေးရှိတယ်စီးပွားရေးအခွင့်အရေးလူမှုရေးအခွင့်အရေးတွေရှိပါတယ်ပြဋ္ဌာန်းထားတာရှိပါတယ်အဲ့ဒီမှာကျန်းမာရေးအခွင့်အရေးရှိရမယ်လို့လည်းပြဋ္ဌာန်းထားပါပါတယ်အဲ့တော့ဒီ TV ကဒီ publichealth problem ဖြစ်နေပါပြီ။ပြည်သူ့ကျန်းမာရေးပြဿနာဖြစ်နေတဲ့ကျွန်တော်သူတို့ကိုပြောင်းအောင်ကုပေးဖို့တာဝန်ရှိတယ်။အဲ့တော့သူတို့ကအခွင့်အရေးရှိတယ်။ပျောက်ကင်းဖို့တာဝန်ရှိပါလေ။ပျောက်ကင်းဖို့တာဝန်ရှိသလိုတခြားလူတွေကလုပ်ပေးဖို့တာဝန်ရှိသလိုသူတို့ကိုယ်တိုင်ကလည်းစေထိုးစေစားလုပ်မှသာလို့သူတို့ယောဂပြောင်းမယ်။ယောဂပြောင်းမှသူတို့ကိုယ်တိုင်လည်းအသက်ချမ်းသာရမယ်။ဟိုဝေဒနာလည်းမခံစားရတဲ့အပြင်သူတို့ကလည်းအခြားသူတွေကိုမကူးနိုင်အောင်နော်။သူတို့ကိုယ်တိုင်ကုသမှုခံယူထားရမယ်။ငါမှတာဝန်ရှိတယ်။ငါကုသမှဖြစ်မယ်ဆိုတဲ့သိမျိုးလို့လည်းထားဖို့ရည်ကြီးပါတယ
်ဟုတ်ကဲ့ဖြစ်လာခဲ့လို့ရှိရင်ဒီကျမကြီးအတွက်ခုမှပြောက်ကင်းအကုသပိုင်ခွင့်ရှိတယ်လို့ပဲတခြားလူတွေကမကူအောင်ခုမှတာဝန်ရှိလာတာပေါ့ဆရာနော
်အမှန်ပါတယ
်အလားတူပဲဒီအုပ်ချုပ်သူတွေရမှုဖွဲ့စည်းတွေအစိုးရတွေအနေနဲ့လည်းဒီခုနိုင်ငံတွေကကျမကြီးအတွက်နိုင်ငံတကာနေအခုညရတဲ့အခွင့်အလမ်းရှိတယ်လို့ခုကလည်းတိုက်ဖြတ်ဖို့အတွက
်အမှန်ပါတယ
်ဖြစ်ပြီးစည်းလို့ခုအတွက်ခု budget တွေပါသုံးဖို့ပေါ့နော်ဆိုရတယ်ခုတိုင်းလည်
းဟုတ်တယ်
တာဝန်ရှိလာတဲ့ဘောပေါ့ဆရာနော်
ဟုတ်တယ်တာဝန်ရှိပါတာဝန်ယူမှု တော်ဝင်သိမှုပေါ့လေအဲ့ဒါဒီတီဗီယောဂနဲ့ပတ်သက်လို့ပေါ့လေအဲ့ဒါကလည်းအရေးကြီးပါတယ်နောက်တစ်ခုကျွန်တော်ပြောရတယ်မနေ့လေးကြံသွားတယ်ဖြည့်ဆက်ပြောတာဟိုဆေးလိပ်အင်ဒိုနီးယားနိုင်ငံရဲ့လိလာချက်တခုပေါ့လေအဲ့မှာသူနိုင်ငံမှာရှိတဲ့တီဗီလူနာအားလုံးက၃ပုံတပုံကဆေးလိပ်တောက်တဲ့လူဖြစ်နေတယ်သို့မဟုတ်ဆေးလိပ်ဖြတ်ထားသူဖြစ်နေတယ်အဲ့အဲ့ဒီခြေကလေးတွေ့ရပါတယ် secret ဆေးလိပ်ဆိုတာမှ e-secret လည်းပါပါတယ်ဘေးဘင်းပေါ့လေဘေးဒီမှာကြတော့ကျွန်တော်ခဏခဏထည့်ထည့်ပြောနေတယ်e-secret အဲ့ဒါလည်းပါပါတယ်အဲ့လိုလူတွေလည်းပို့ပြီးတော့ဖြစ်ကြတာရှိပါတယ်နောက်တကစီးကျိုသွေးကျိုယောဂရှိနေတဲ့လူတွေကအထိန်ထားနိုင်လို့ရှိရင်သူတို့ကတီဗီယောဂဖြစ်တည်ရှိတယ်နော်အဲ့လိုလူမျိုးကလည်းခုနလိုငွေရှုတီဗီဖြစ်ဖို့အလားအလာများတဲ့အထက်မှာပါပါတယ်ဒါကြောင့်စီးကျိုသွေးကျိုတွေထိန်ထားနိုင်အောင်ကုသဖို့လိုပါတယ်အဲ့ဒီအားတွေကတကယ်လို့သူ့မှာသွေးထဲမှာစီးကျိုအချို့ရက်တွေများနေလို့ရှိရင်ဒီ TV ပို့လို့ဟာမျိုးယူဆလို့ရှိရင်ပေါ်ပေါ်ဝါဖို့နဲ့ပြန်ပွားဖို့ပူလွယ်လက်အကြောင်းဖြစ်ပါတယ်။
သူလည်းဒီကုခံအားအားနေတဲ့အထက်မှာပါတော့ဆက်နော်တစုံတရာ
အမှန်တိုင်းလားအဲ့ဒီမှာပေါင်းထည့်တယ်လို့ရပါလိမ့်
မယ်။ဟုတ်ကဲ့ဆက်သူတို့လည်းပုံမှန်ကြိုးပြီးတော့စစ်ဖို့လိုတာပေါ့
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ဒီကုသမှုနဲ့ပတ်သက်လို့ဆရာနောက်ထပ်ပြောဖို့ရှိဦးမလား
။ခုနကျွန်တော်ပြောတဲ့အထက်မှာဒါကဟိုဆေးအထုံးထဲမှာနည်းနည်းလေးကျွန်တော်ပြောချင်တာလေးတစ်ခုရှိပါတယ်။ဒီကုထုံးနေစပ်ကမိုင်းစုံလို့ပါလို့လို့ထိုးဈေးတွေပေါ့လေ။အဲ့ဒါကဟိုနှစ်ရှိလာများတနည်းခွဲတော့ထိုးရတာကျွန်တော်တို့ငွေတော့ကျွန်တော်ဆောင်ဖြစ်ကားတကဆိုလို့ချင်းအဲ့လိုထိုးရတာရှိပါတယ်အခုနောက်ပိုင်းညတော့ဟိုဆေးရင်မာ TV ပုံတွေဖြစ်လာပြီဆိုတော့အဲ့ဆေးတွေသုံးလို့မရတော့ဘူးเนาะဆေးအစ်တွေထွင်ရတယ်ထွင်ပြီးတော့နောက်ထပ်တို့ရတာအဲ့ဒီဟာတွေကလည်းအဲ့လိုပဲလူကထွင်လိုက်တဲ့ဆေးကိုလည်းဟိုကုတ်ကောမတော့ဘူးပြည့်အောင်မတော့ဘူးဆိုရင်အဲ့ဆေးကိုထပ်ပြီးရင်မာသွားတယ်အဲ့တမျိုးတည်းနေမကဘူးနှစ်မျိုးသုံးမျိုးပြည့်အောင်ဆေးရင်မာသွားတဲ့ပိုးတွေဖြစ်သွားတယ်အဲ့တော့ multi drug resistant ပေါ့ MDR လို့ခေါ်တယ်MDR TV လို့ခေါ်ပါတယ်အဲ့လိုမျိုးတွေကလည်းဟိုကုထုံးတက်တက်တုတ်ပေးရတာရှိပါတယ်အဲကြောင့်ဒီကကုထုံးနဲ့ပတ်သက်လို့လည်းဟိုလိုက်နာဖို့တွေလွန်အရေးကြီးတဲ့ယောဂဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတာဝန်ရှိတာဆက်ပြောဖို့ရှိသေးလားဆရာရင
်ဟုတ်ကဲ့ဒီကုထုံးကမျိုးမျိုးရှိပါတယ်ဟိုပုံမှန်ဆေးကိုပဲနှစ်မျိုးသောက်ရတဲ့ဆေးရှိတယ်နောက်လို Mali Drug Therapy ပေးရတဲ့လူတွေအဲ့ဒါဆိုကလည်းပေါ့လေဒီလူတယောက်က TV ရှိနေပြီလို့ရှိရင်အဲ့ပိုးကိုရင်ပါမှုရှိလားမရှိလားဆိုတဲ့ဟာတဲ့တန်းပြီးတော့စိတ်ရတဲ့အထက်မှာပါတယ်ခဏအဲ့ဆန်းတမ်းမှုကိုလည်းမဖြစ်မနေလို့ရပါပဲဖြစ်လို့စိတ်ရစေးရင်ပါနေတဲ့ပိုးဆိုလို့ရှိရင်သူများတွေကိုပေးတဲ့စီပေးလို့မရပါဘူးတစ်စိတ်မြင်ပြီးတော့ MRI TV therapy ပေါ့လေကုထိုးသက်သက်ရှိပါတယ်အဲ့ဒါကိုပေးရမှာဖြစ်ပါတယ်အဲ့လိုပေးမှသာလည်းပြောင်းမှာဖြစ်ပါတယ်ခုနငုံရှိုး TV ဆိုလို့ရှိရင်လည်းဘလို့ပေးရမယ်ဘလို့ထိုးရမယ်ဆိုတာသက်သက်ရှိပါတယ်အဲဒီကုထိုးလို့ပြောတဲ့အခါမှာကျွန်တော်နည်းနည်းတော့ရောနေမယ်ကုထိုးနဲ့ကာကွယ်ခြင်းနဲ့တမန်ရောနေတဲ့ကိစ္စတွေတခုရှိတယ်တကယ်တော့ဟိုငုတ်ရှိုး TV ပါပဲအဲ့တော့ TPT လို့ခေါ်တယ် Tuberculosis Preventive Therapy လို့ခေါ်ပါတယ်အဲ့လို therapy ကအဲ့အတွက်ပေးရတဲ့ဆေးရလဲဆေးညွှန်းနဲ့ကုထုံးရလဲတမျိုးပါပဲအဲ့ဒီဥစ္စာကလည်းမဖြစ်မနေပေါ့လေလိုအပ်တဲ့လူကိုရောက်အောင်ပေါ့လေပေးဖို့လိုပါတယ်အဲ့ကာကွယ်တဲ့အနေနဲ့ပေးတယ်ဆိုပြီးတော့ပေးရဆုကုထုံးလည်းရှိပါသေးတယ်ခင်ဗျ
ဟုတ်ကဲ့ဒီနေရာမှာတခုကုသမှုနဲ့ပတ်သက်လို
့ဩ
ဒီစိန်ခေါ်မှုကြီးလို့ပြောရပါတော့ဆရာနော်အဓိကတော့ဆေးတောက်ရမယ်ဟိုရေရှည်တောက်ရတာဟိုရေရှည်ဆေးထိုးရတာဆိုတော့အဲ့ဒါကိုတချို့ကဟု
တ်ကဲ့
နည်းနည်းလေးသက်သာလာတာနဲ့ရက်လိုက်ကြတယ်ပေါ့နော
်ဟုတ်တယ
်ဆရာပြောတဲ့လိုမှာချောင်းဆိုးလေးကြောက်လိုက်တာနဲ့မဖျားတော့တာနဲ့တောက်သွားပြီဆိုပြီးတော
့ဟုတ်ပါ
ဟိုဆေးကလည်းပြန်မှန်းတာဟုတ်တော့ဆရာနော
်ဟုတ
်ဟုတ်ကဲ့ရက်လိုက်ကြတာရှိတော့အဲ့ဒီလူတွေကိုဆရာဘယ်လိုအကြံပေးကြလဲ
။ဟုတ်ကဲ့။အခုကျွန်တော်ပြောလို့ခဲ့သလိုပဲ TV ထူထုံးနေရအရင်တော့နဲ့မလုံးဝမထူတော့ဘူး။အရင်တော့ကဆိုလို့ရှိရင်ခုနကလေနှစ်ရှည်လာများတစ်နှစ်ခွဲတော့ကျွန်တော်တော့ထူတော့လာရှိတယ်။အခုအလောက်တောင်ကြားရမှာမရှိဘူး။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီကုထုံးတွေကိုမှန်ကန်စွာလိုက်နာဖို့ပါပဲ။ဒီလားတွေနေနဲ့။ဒါကြီးရောင်းကုမယ်ဖြစ်အောင်ကုမယ်ခုနကတော့ပြောလို့သူ့မှာတာဝန်ရှိတယ်။သူ TV လီနာဖြစ်နေတဲ့အတွက်ကြောင့်သူ့မှာတာဝန်ပြန်ရှိတာကသူ့ကိုကုပေးဖို့တဲ့လူတွေကတာဝန်ယူပေးတယ်ဈေးတွေရှာပေးတယ်ယောဂတွေရှာပေးတယ်သိဖောက်ပေးတယ်ဈေးထိုးပေးတယ်ဈေးစားပေးတယ်ဒါအပြင် nutrition အဟာရဓာတ်တွေလည်းကျွန်တော်တို့ပံ့ပိုးပေးသေးတယ်အဲ့လိုတာဝန်ယူသလိုလူနာကိုယ်တိုင်ကလည်းဒီဈေးကိုမှန်မှန်တောက်မယ်ဈေးကိုစကောင်ပြတ်တောက်မယ်ပြီးအောင်တောက်မယ်ငါတို့တောက်ချင်းအဖြစ်ငါလည်းကြောက်မယ်ငါဘေးနားမှာရှိတဲ့ငါအရင်မိသားစုတွေလည်းမကူတော့ဘူးတခြားသူတွေလည်းမကူတော့ဘူးငါမှာတာဝန်ရှိတယ်ဆိုတဲ့စိတ်ထားမျိုးကိုခံယူဖို့လိုပါတယ်အဲ့ဒီကစားလေပြန်ပြီးတဲ့သူတို့မှဘယ်လိုစိတ်ထားရမလဲဆိုတာလေးကိုကျွန်တော်ပြောပြတင်ဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ ခုဆက်လက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ်။စစ်ကောင်စီဘုံကျဲတိုက်ခိုက်မှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်သေဆုံးပါတယ်။နောင်ချိုမြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်စစ်ကောင်စီကဘုံကျဲတိုက်ခိုက်ပါတယ်။ရေးမျိုးအရှိတ်ချမ်းကိုတော့စစ်ကောင်စီကဖြတ်လေးဖြတ်လုထားတဲ့အတွက်ဒေသခံတွေအခက်အခဲဖြစ်နေပါတယ်။ဒီလိုတိုင်းရင်းသားဒေသကသတင်းအချက်နဲ့သတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားပါတယ်။ FVR Fever Wine Dollar တွေကတင်ပြထားတာပါ။
တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတဝမ်းမှာစစ်တပ်ရဲ့လေကြောင်းကနေပုံကျဲမှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်ထိခိုက်သေဆုံးခဲ့တယ်လို့ BW ကထုတ်ပြန်ပါတယ်နေမြေလုံးချုံမှုမရှိသေးတဲ့ဂရီနီပြည်လိုက်ကော်မျိုးမှာတော့စစ်ကောင်စီကတက္ကသိုလ်ကျောင်းတွေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘက်မှာရှိတဲ့ကြားဖြန့် online ငွေလင်ခိုင်းတွေကိုတားဆီးနှိမ်နှင်းသွားဖို့ထိုင်းစစ်တပ်ကနယ်စပ်လုံးချုံရေးကိုတိုးမြင့်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံတဝမ်းစစ်ကောင်စီရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်တနစ်အတွင်းအမျိုးသမီး259ယောက်ထိခိုက်သေဆုံးခဲ့တယ်လို့မြမအမျိုးသမီးတမက်က BW ကပြောပါတယ်2024ခုနှစ်အတွင်းနိုင်ငံတဝမ်းမှာအမျိုးသမီး458ယောက်သေဆုံးခဲ့ရမှာစစ်တပ်ရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်259ယောက်သေဆုံးခဲ့ပြီး191ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ BW ရဲ့တွဲဖက်အထွေထွေတွေ့ရင်မှုနဲ့ဒေါ်ရင်မျိုးလိုင်ကပြောပါတယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အမျိုးသမီး142ယောက်မတရားတပ်ဖြတ်ခံရမှုကြောင့်66ယောက်မြေမြုပ်မိုင်းကြောင့်9ယောက်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်6ယောက်နဲ့ကိုကန့်တပ်ဖွဲ့ MNDAA ကတေတံပေးမှုကြောင့်1ယောက်သေဆုံးခဲ့တယ်လို့ PW ရဲ့စည်ရင်းတွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီတပ်ကနေရက်ဆက်တိုက်လေကြောင်းကနေဘုံကျဲခဲ့တာကြောင့်အရက်သားတေဆုံမှုတွေရှိနေပါတယ်။ဇန်နဝါရီလ21ရက်ကနှစ်ကြိမ်ဇန်နဝါရီလ22ရက်မှာတစ်ကြိမ်ပြစ်ခတ်ခဲ့ရမှာနောင်ချိုမြို့တွင်မြို့နယ်အုပ်ချုပ်ရေးယုံနဲ့ရဲစခန်းနာကအရက်သားနေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။လေကြောင်းတက်ခိုက်မှုကြောင့်အရက်သား၈ယောက်တေဆုံပြီး၁၀ယောက်ဝန်းကျင်တန်းရပြင်းထန်ရရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်းအထိအဆောက်အုံတွေအောက်မှာပြည်ကျနေသူတွေ၊ကိုငင်ရေးအဖွဲ့တွေကဆက်ရှာဖွေကယ်ဆယ်နေပြီးတေဆုံတန်းရရရှိသူတွေလည်းတူးလာနိုင်တယ်လို့ဆိုကြပါရယ်
စကိုင်းတိုင်းတမိုးခရိုင်ထဲကတော်လိုင်းရေးတပ်ဖွဲ့ထိန်းချုပ်ထားတဲ့ခန်းပတ်မျိုးကိုစစ်ကောင်စီကဒီတပတ်ထဲမှာလေကြောင်းကနေအ ਨੇ ဆုံ၄ကြိမ်ပုံကျဲထက်ခိုက်ခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကနေဇန်နဝါရီလ22ရက်နေ့အထိခန်းပတ်မျိုးနဲ့အနီးတစ်ဝိုက်ကရွာတွေကိုစစ်ကောင်စီကလေရင်တွေနဲ့နေ့စဉ်ဆက်တိုက်ပုံကျဲခဲ့တယ်လို့တရခန်တွေကပြောပါတယ်။စစ်ကောင်စီရဲ့ပုံကျဲမှုကြောင့်ဇန်နဝါရီလ16ရက်နေ့ကခန်းပတ်မျိုးက၃နှစ်အရွယ်ကလေးတစ်ယောက်နဲ့တော်လိုင်းရေးရဲဘော်တစ်ယောက်တေဆုံးခဲ့ပြီး၁၀ယောက်ထပ်မံတန်းရာရရှိခဲ့တယ်လို့ဇန်နဝါရီလ18ရက်နေ့ဘုံကျဲမှုထက်မှာတော့တော်လိုင်းရဲရဲဘော်3ယောက်ကြဆုံးခဲ့ပါတယ
်ဇန်နဝါရီလပထမပတ်ကစပြီးတတိယပတ်အထိအရခတ်တတိုအေကထိန်းချုပ်ထားတဲ့ရံပြဲကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေထဲကရဲရွာတွေနဲ့စစ်ရှောင်စခန်းတွေအပြင်စစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာတွေကိုပါစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်မြောက်ဦးမြို့နယ်ရန်ချောင်းအနီးတစ်ဝိုက်ကစစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာကိုဇန်နဝါရီလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးနဲ့အမျိုးသမီးစုစုပေါင်း28ယောက်သေဆုံးခဲ့ပြီး25ယောက်ဒဏ်ရာရခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်ဇန်နဝါရီလ17ရက်နေ့ကလည်းကြောက်တော်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေ3ကြိမ်ဘုံကျဲခဲ့တာကြောင့်အရက်သား10ယောက်သေဆုံးခဲ့ပြီးဇန်နဝါရီလ8ရက်နေ့ကရံပြဲမြို့နယ်ကြောင်းနီမော်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲမှုကြောင့်ဒေသခံ26ယောက်သေဆုံးခဲ့တယ်လို့အေအေကဆိုပါတယ်
မွန်ပြည်နယ်ရေးမြို့အရှိတ်ဖက်ချမ်းဒေသကိုစစ်ကောင်စီကဇန်နဝါရီလဒုတိယပတ်ကစလို့ဖြတ်လေဖြတ်လုထားတဲ့အတွက်ပြည်သူတွေအငတ်ပေးနဲ့ရင်ဆိုင်ရနိုင်တယ်လို့မွန်လူမှုကွန်ရက်ရဲ့အသင်းဖွဲ့ကပြောပါရယ်ဇာနယိတ်ခါနဲ့ဆက်သုံးစီတွေအပြင်လူတွေကိုလည်းဖြတ်တန်းသွားလာခွင့်မပြုတာကြောင့်တရခန်နေတမကဒေါ်ထဲမှာပြိမိနေတဲ့အစီပေးချောင်တွေအဖို့အငတ်ပေးနဲ့ရင်ဆိုင်နေရတယ်လို့ပြောပါရယ်တိုက်ပွဲတွေကြောင့်ဂျုံလောင်ကြောက်မိချောင်းအိုင်ရှေဝဲပောင်းကန်းနီရစ်ချောင်းစတဲ့ရွာတွေကတရခန်တထောင်ကျော်စစ်ပေးချောင် Niabi, Napa Georgia, Niamapian, and Tira Jow, Elone, Yadi Utuma, Sana Yaka Apin, and we taste sound in it, Siwa di Balu and Nijabare, Sanoilashi and Nigrega, Mundola Ye Pupon Tapoidine, Yemu, a ship at Chandidama, Taipwe, a Pintan Pipa Cabidian now, a Tina, Dora Sikonsi, Tapoweha, Payatun Sune, Sapago, Dora, Jong Long Yatema, Pixonia, Utali Pare.
Name Long Chomu Machidi, Karene B. Luego Muma, Sikausika, Pekadu John, Pian Pumpu, Sis in the Elu Dita Kanriga, Piovare, Luego Mu Papa Lema, Majakana Taipuri, Pipuani B, Median Achini, Matinga, Dere Jagani, Pekadu John, Pumpu, Sis in the Ralu, Jandamiba Tioga, Piovare, Zanawaila Sangayanima, Jayare, Gayabi Neniga, Sikausi, Leokan, being a Wenji Tana, Vitosu Wenji Dota Mumpiha, Sajita Satin Sound, Wentan Sound Rigu, Luego Tekadu, Pian Puin Ye.
အမြန်ဆုံးပြင်ဆင်ကြဖို့မှာကြားခဲ့ပါတယ်လွယ်ကော်မြို့မှာပညာရေးဒီဂရီကောလိပ်ကိုအရင်ဆုံးဖွင့်ဖို့စီစဉ်နေပြီးလွယ်ကော်တက္ကသိုလ်ကွန်ပျူတာတက္ကသိုလ်နဲ့တခြားသိပ္ပံကျောင်းတွေလည်းအမြန်ဆုံးပြန်လည်ဖွင့်လှစ်နိုင်ဖို့စီစဉ်နေပြီးလို့နန်းစီဒီယမ်သတင်းရင်းမြစ်တွေကဆိုပါတယ်အခုဆက်ပြီးတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်မြော
ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Tasayan, Popara, Sare, Niangani Yaga, Neza Coin Anima, Tansu Jury, Three Bain Sign Boudry, CCTV Tassent Abbey, Tansitaka, Longe Yakin Henizadaro, Sankaraburi, Piatonsu Nizamale, Tansitaka, Tansu Jury Chadabi, Longe Yetum Yitadadole, Didaganiga Biovare. Japiaco, online with a Nongania, ASEAN de Damaba, Piatana Piladero, Diogale, PPCC, Gandela de Ti, Pilani de Lo, ISB Mamae, Piama Sasan Yitawanga, Wang Tunyanga Piavade.
General Nangan Kuremo, no General ASEAN de Zaremale, Piatana Silare, not a Kajaro, Diogurangwata, PPCC, Gandela de Pilanabovia. So a Nitama.
အခုအထူးသဖြင့်တော့နာမည်ကြီးတာတော့ဒီကျွန်တော်တို့မြဝတီနေဇနာကရွှေကုတ်ကူလိုပါလို့ပုံနာမည်ကြီးတယ်ဒါပေမဲ့အစောပိုင်းတည်းဟိုကကျွန်တော်တို့ဖျားသုံးစုလိုပါလို့ဒေသတွေကိုလည်းတချို့လုပ်ငန်းတွေကရှေ့ရတယ်ဆိုတဲ့သတင်းဖြစ်တာပေါ့ဖျားသုံးစုမြို့ကတယောက်တွေရရှိလာတာကြောင့်အိမ်ခံတန်လျာခံခံငှတွေဈေးမြင့်တက်လာခဲ့ပါတယ်မြို့ပြင်ကရေကုန်ဘက်မှာဆောက်လုပ်နေတဲ့အဆောက်အုံတွေပြီးတွားရ
ပြောပါတယ်တရုတ်တွေလာတဲ့ဆိုပြီးတော့ဟိုခနင်းလိုမျိုးဟာဖွင့်ပြိုးတိုးတက်တော့မယ်ဘာမှချင်းပြီးတော့အခုကိုပစံနဲ့ကိုစထုတ်ပြီးတော့အိမ်တွေပါတွေတန်းရတွေပါတွေအချက်ပြင်လာလို့ခီကြီးတွေစောင့်နေကြတယ်တဘာဝရေကုန်မှာတကယ်လို့အစာဦးတွေစောက်ပြီးွားလို့ရှိလို့ရှိရင်သူကဒီရတရုတ်တွေကိုအိမ်ဝန်းကနေပြီးတော့အဲ့တဘာဝရေကုန်ဘက်ကိုတော့ရွှေ့ဖို့တော့ဒေတာတွင်းကောလာဟလာကြားတယ်ခင်ဗျ
တပတ်မှာလဲကြားပြလုပ်ငန်းကိုတရုတ်ကတင်းတင်းကြပ်ကြပ်ကန်တယ်လာတာဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတတ်တဲ့အနေထားကြောင့်လို့ဥအောင်သူငိုင်းကသုံးသပ်ပါတယ်တခုကကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်တယ်လို့ပြောတဲ့ခါကျတော့ဒါလည်းထိခိုက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့ဗျာနောက်တစ်ခါကျတော့ဟိုတရားဥပဒေစိုးမိုးရေးကမရှိတဲ့ခါကျတော့ဒီလိုမျိုးဟိုထင်သလိုဟိုအဖွ
ထင်တယ်။ဟိုကျွန်တော်တို့မြောက်ပိုင်းမှာဖြစ်ခဲ့သလိုပဲတရုတ်ဘက်ကဒီဆက်ပို့ပြီးတော့ဟို PVCC လောက်လာလို့ရှိရင်ပြဿနာရှိတယ်လို့ထင်တယ်ဗျ။
ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့နဲ့18ရက်နေ့ကဘန်ကောက်မြို့မှာလုပ်ခဲ့တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပေတန်ထန်ရှင်နဝကအွန်လိုင်းနေနဲ့မှုတွေများပြားလာနေပြီးပြည်သူတွေအတွက်ဆိုးရွားတဲ့အန္တရာယ်တွေဖြစ်ပေါ်စေတဲ့အပေါ်စိုးရင်ကြောင်းနဲ့ဒီကိစ္စရပ်တွေကိုကန့်သက်ဖြေရှင်းနိုင်ရေးဒေတာတွင်အတူတကွပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်
ချင်းတမျိုးသားလုံးစီလုံးညီညွတ်ရေးကိုအလေးထားကြဖို့ချင်းညီနာအဖွဲ့ဝင်တွေကိုချင်းလန်းကောင်စီဥက္ကဋ္ဌကမြစ်တာရက်ခန့်စာပေးပို့ခဲ့ပါတယ်။ဘလို့အခြေအနေတွေကြောင့်အခုလိုမျိုးစာပေးပို့ရတာပါလဲ။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်ရှင်။
ချင်းငင်အောင်အဖွဲ့ဝင်တွေဖြစ်ကြတဲ့မရာလန်ဒီဖ ens force MDF နဲ့ CDF ကံပလက်တပ်ဖွဲ့တွေရဲ့စီဦးစီးချုပ်စီကိုဇန်နဝါရီလ23ရက်နေ့ကချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ် ချင်းမျိုးသားတူ CNF ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ပုစင်ကျုံကပေးပို့ခဲ့တာဖြစ်ပါတယ်။ကမ်ပလက်မြို့နယ်နဲ့မရာဂျီတာမှာချင်းလန်းကောင်စီအဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့နဲ့ချင်းရင်တော်အဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့တွေကြားပြပခရီကိုလက်နက်နဲ့ဖြေရှင်းတာမျိုးမဟုတ်ဘဲနှိမ့်နိုင်ပေါင်းစပ်မှုနီလန်းနဲ့ဖြေရှင်းကြဖို့ချင်းလန်းကောင်စီဥက္ကဋ္ဌကမေတ္တာရက်ခံစာပေးပို့လိုက်တာဖြစ်တယ်လို့ချင်းလန်းကောင်စီပြောရေးဆိုခွင့်ရှိသူစလိုက်ပေါ်ကပြောပါတယ်။
conflict zone အထူးသဖြင့်ကျွန်တော်တို့လောလောလလအခုဖြစ်နေတဲ့ဟာက complaint မှာလည်းဖြစ်နေတယ်ပြီးတော့ဒီ mara မှာလည်းဖြစ်နေတယ်ပေါ့ဆိုတော့အဲ့ဒီကိစ္စတွေကိုကန်တွေ့ဖြစ်ရှင်းတဲ့အချိန်မှာနုနုမြင့်မြင့်နဲ့အစီလုံးရေးညှင်း chance ပေါ်နဲ့ကျွန်တော်တို့ကဖြစ်ရှင်းကြဖို့အတွက်ကိုမိတ္တရခံထားတာဖြစ်ပါတယ်ဟာ
နေဦးတော်လိုင်းအင်းမှာစစ်အာဏာရှင်စနစ်ကိုလက်နက်ဆွဲကင်ပြီးအစောဆုံးစန့်ကျင်တော်လှန်ခဲ့ကြတဲ့ချင်းပြည်မှာတော်လိုင်းအင်းအားစုတွေအကြားနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းလန်းကောင်စီနဲ့ချင်းငင်အောင်စုပြီးနှစ်ဖွဲ့ကွဲသွားသလိုစစ်ရေးမှလည်းပွတ်တိုက်မှုတွေလည်းရှိနေတာဖြစ်ပါတယ်။2025ဇန်နဝါရီလ9ရက်ကချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ကမ်ပလက်ကောင်စီရဲ့တပ်ဖွဲ့စခန်းကိုစီတပ်ကမ်ပလက်ကစီးနှင်းတိုက်ခိုက်တာ2024ခုနှစ်ထဲမှာလည်းကမ်ပလက်ကောင်စီကောင်ဆောင်ရဲ့အိမ်တွေကိုဝင်ရောက်စီးနှင်းမှုတွေရှိခဲ့ပါတယ်။မတူပီမြို့နယ်မရာဂျီတာမှာလေချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ CDF လောက်သူ CDF မရာနဲ့ချင်းငင်အောင်အဖွဲ့ဝင်ဖြစ်တဲ့ Maraland Defense Force MTC MDF တို့ကြားနေမီအငင်းပွားမှုတွေကြောင့်စီးရီပြပခတွေဖြစ်ပွားခဲ့ပါတယ်ချင်းလန်းကောင်စီဥက္ကဋ္ဌရဲ့မေတ္တာရက်ခံစာနဲ့ပတ်သက်ပြီး MTC MDF အထူးထွေးတွင်းမှုပေါ်စီလာကယခုလိုတုံ့ပြန်ပြောဆိုပါတယ
်မင်းဘာဖြစ်လို့သူတို့ရဲ့တပ်တကောချင်းလန်းကောင်စီကတပ်တကောကျွန်တော်တို့မရာနယ်ကိုလာပို့တာလေဘာလို့စစ်စင်လာလုပ်နေတာလဲလက်နေပြည်ဆောင်နေဘာလို့လာနေတာအဲ့ဒါကိုမလာဘူးဆိုရင်ကျွန်တော်တို့စီးဖော်ဆောင်စရာအကြောင်းလည်းမရှိဘူးပြဿနာဖြစ်စရာအကြောင်းလည်းမရှိပါဘူးအဲ့ဒါအကြောင်းသူတို့တပ်တကောရုတ်သိမ်းလိုက်ရင်ပြီးရတာကိုသူတို့ဘက်ကနဲ့ drone ရောလက်နေတွေရောပြည်ဆောင်နေကျွန်တော်တို့ကလာတိုက်တက်နေတော့ကျွန်တော်တို့ကဒီခံနေရမှာလား
ချင်းတမျိုးသားလုံးစေလုံးငင်ငွေရေးကိုအလေးထားပြီးချင်းလူမျိုးချင်းချင်းကြားမလူလာအပ်တဲ့သွေးထွက်တန်ယူမှုစစ်ရေးတိုက်ခိုက်မှုတွေကိုအဖွဲ့အစည်းတွေကသတိထားရှောင်ရှားပြီးနှိမ့်နိုင်ပေါင်းဆက်ရေးနီလာနဲ့ပဲဖြည့်ရှင်းဆောင်ရွက်ကြဖို့ဦးစင်ကျုံကမေတ္တာရက်ခံထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်နိုင်ငံတော်ဝန်စစ်တပ်ရဲ့လေကြောင်းဘုံးကျဲမှုကြောင့်တနစ်အတွင်းအမျိုးသမီး259ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ BWU ကထုတ်ပြန်ပါတယ်နေမြေလုံးကြုံမှုမရှိသေးတဲ့ကရင်နီပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းနေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ်။သရရှင်တွေနားဆင်ကြည့်ကြရတာကတော့နေဆက်ဒေသကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ VO ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအကျဉ်းချုပ်တွေကိုမဆုမြတ်မွန်ကပြောပြပါအောင်မယ
်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာချန်စီယိုကာရာအပါဝင်ဒီနယ်စပ်လုံခြုံရေးအတွက်တပ်ဖွဲ့ဝင်1500ကိုပန်နဂွန်ကစတင်ဆေးလွတ်နေပါတယ်ဒီတောင်ပိုင်းနယ်စပ်ကိုရောက်နှင်းနေပြီဖြစ်တဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်စုစုပေါင်း1500နဲ့အတူစစ်သား1500ကပူးပေါင်းပြီးတော့လော်ချုံရေးတာဝန်တွေကိုယူကြမှာဖြစ်တယ်လို့ယာယီကာကွယ်ရေးဝန်ကြီးကဒီကြေညာချက်ထဲမှာဖော်ပြထားပါတယ်ဆေးလွတ်ထားတဲ့စစ်သားတွေအနေနဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလုပ်ကိုကူညီပေးနိုင်ဖို့နဲ့ဒီနယ်စပ်ချန်စီယိုကာရာကိုအထောက်အကူပြုနိုင်ဖို့အတွက်ရဟတ်ရင်တွေပြန်တန်းပြီးတော့လဲဝေဟင်ကနေစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ပေးနေတယ်လို့ဒီယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်ဒါရမကဒီဆန်ဒီယေဂိုအယ်ပါဆိုနဲ့တက်ကဆက်မှာထိမ့်သိမ်းထားတဲ့ရွှေပြောင်းခြေချသူ 9,000 ကျော်ကိုအမိမြေလုံခြုံရေးဌာနကနိုင်ငံတွေကနေနှင်ထုတ်နိုင်ရဲ့အတွက်ကိုလဲစစ်လျင်တွေကိုအသုံးပြုမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းလော့စ်အန်ဂျလိစ်ခရိုင်မြောက်ပိုင်းမှာဒီပုတ်ထုနေတုန်းကမိထပ်လောင်ကျွားနေတဲ့အတွက်ဒေသခံ 3,000 ကျော်ကိုဘေးလွတ်ရာသွားဖို့အတွက်အမိန့်ထုတ်ထားပါတယ်။ Karstic ကန်ဂျီနာကတောင်တန်းဒေသမှာမနေ့တည်းကအချိန်ပြင်းပြင်းနဲ့မိလောင်ခဲ့တာမှာနိုင်ပိုင်းအတွင်းမှာပဲဧက 9,400 ထက်မနည်းမိလောင်ကျွမ်းခဲ့ပါတယ်။လော့စ်အန်ဂျလိစ်ခရိုင်အနောက်ပိုင်းမှာလောင်ကျွမ်းနေတဲ့ Palisade မီးနဲ့ Eden မီးတွေကိုနှိမ့်သက်နိုင်ဖို့မိသက်တွေဆက်လက်စ조사နေနေမှာပဲအခုတက်ပြီးတော့မြောက်ပိုင်းမှာ Huge မီးလောင်ကျွမ်းနေတာဖြစ်ပါတယ်။ကြာရင်းနေမနဲ့အစောပိုင်းမှာတော့မီးကို14ရာခိုင်နှုန်းလောက်ထိန်းထားနိုင်ပေမဲ့ဒီနေ့မှာ6တွေ့ပြီးတော့လေပြင်းတိုက်ခတ်မဲ့အခြေအနေကြောင့်မီးကူးနိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါဗျ။တခါဒီမြန်မာနိုင်ငံကလူ့ခွေချိုးဖောက်မှုတွေကိုလျှစ်လူရှုထားလို့မရတဲ့အတွက်အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုတွန်းအားပေးနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါဗျ။ဆွစ်ဇာလန်နိုင်ငံ Davos မှာကျင်းပနေတဲ့စီးပွားရေးညီလာခံမှာဒီမလေးရှားဝန်ကြီးချုပ် Andrew Ibrahim ကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ထည့်တဲ့ဝင်ဝင်ဆွေးနွေးသွားခဲ့တာဖြစ်ပါတယ်ရှင်။
တဲ့ချင်းကျုပ်တွေကိုမဆူမြမွန်ပြောပြတော့တာဖြစ်ပါတယ်ဒီကနေ့တန်လင်းအစည်းအဝေးကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရေးမှုကတော့အလိမ်မှာဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇူဘေးဟန်ဇာနဲ့ပီတာဟန်တလီတို့ဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်ရတဲ့အတန်လင်းအစည်းအဝေးကို view ရဲ့ website မှာလည်းကြည့်ရှုနားတော်တာရှင်နေပါတယ်ကျွန်တော်တို့ရဲ့ကြာတာပရိနေညအတန်လင်းအစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ကိုကြည့်ရှုနားတော်တာရှင်လည်းကျေးဇူးအထူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ
This program has come